Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ VOA မြန်မာပိုင်းရဲ့2020ပြည့်ဧပြီလ15ရက်ဗုဒ္ဓနေ့ညပယ်စီစဉ်တွေကိုစတင်နေပါပြီ။ကျွန်တော်အောင်လင်ဦးပါခင်ဗျာ။ COVID-19 အရေးပေါ်အခြေအနေကြောင့် VOA ရဲ့အစီအစဉ်တွေကိုယာယီပြောင်းလဲတင်ဆက်ပေးနေပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကမ္ဘာတော်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အတွက်ရန်ပုံငွေကိုစံငန်ထားဖို့သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံအားလုံးကိုထိခိုက်နေတဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့ပဲတုံ့ပြန်လိုက်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဆက်တဲ့ကူးစက်မှုတွေကို WHO ကကြာကြာနာနာစုံစမ်းစစ်ဆေးတာတွေမလုပ်ခဲ့ဘူးဆိုပြီးထောက်ပံ့နေဖြတ်တောက်မဲ့အကြောင်းသမ္မတထရန့်မနေ့ကကြေညာလိုက်တဲ့ပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတုံ့ပြန်လိုက်တာပါ။ချမ်းမြေနိုင်ငံခြားရေးဝန်ကြီးဟေကိုမက်စ်ကလည်းအပြစ်ဖို့နေတာအထောက်အကူမဖြစ်ဘူးဆိုပြီးဒီကနေ့ပဲ WHO ဘက်ကနေကာကွယ်ပြောဆိုလိုက်ပါတယ်။ COVID-19 ရောဂါကိုအတူလက်တွဲပြီးရင်ဆိုင်ရမှာဖြစ်ပြီးရောဂါဆန်းသက်ပစ္စည်းနဲ့ကာကွယ်ဆေးထုတ်လုပ်ဖြန့်ဖြူးမှုတွေအတွက်ကုလသမဂ္ဂအထူးသဖြင့် WHO ကိုထောက်ပံ့ကူညီတာကသာအကောင်းဆုံးနည်းလမ်းဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်မှာမှတ်ချက်ပေးခဲ့တာပါ။လက်တလောကမ္ဘာတဝန်းမှာ virus ကူးစက်သူ2000နီးပါးအတည်ပြုထားပေမဲ့နေရာတော်တော်များမှာဆန်းသက်ဆစ်ဆီဖို့အခက်အခဲတွေရှိနေစေဖြစ်တဲ့အတွက်လက်တွေ့အခြေအနေမှာကူးစက်သူရေအတွက်ပုံများနိုင်တယ်လို့လည်းကြွမ်းကျင်သူတွေခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုက Johns Hopkins တက္ကသိုလ်ကပေါ်ထူးနေဆော်ဗဲထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရကမ္ဘာတဝန်းသေဆုံးသူရေအတွက်ဟာလည်း13,600ကျော်အထိရှိနေပါတယ်။ကမ္ဘာတော်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆ20လောက်တိုးအောင်လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပေးနေတဲ့အထောက်ပံ့တွေရပ်ဆိုင်းမဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ
် Today I'm instructing my administration to halt funding of the World Health Organization while a review is conducted to assess
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုစီမံခန့်ခွဲမှုညံ့ဖျင်းခဲ့မှုနဲ့ဖုံးကွယ်ခဲ့မှုတွေမှာ WHO ပတ်သက်ခဲ့တဲ့အခန်းကဏ္ဍကိုပြန်လည်သုံးသပ်နေတဲ့အချိန်မှာအမေရိကန်ကထောက်ပံ့နေတာတွေကိုရပ်ဆိုင်းထားဖို့အစိုးရဘက်ကညွှန်ကြားထားတဲ့အကြောင်းသမ္မတထရန့်မနေ့ကပဲအင်ဗျူတော်မှာပြောဆိုသွားတာပါ COVID-19 ရောဂါတိုက်ဖျက်ရေး WHO ရဲ့စောင့်ချက်တွေကိုပြန်လည်သုံးသပ်နေစဉ်ရပ်ပေါင်း60ကနေ90အထိထောက်ပံ့နေဆိုင်းငံ့ထားမှာဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါရယ်အမေရိကန်ခွန်ထမ်းပြည်သူတွေရဲ့ငွေတွေနဲ့နှစ်စဉ် WHO ကိုဒေါ်လာတန်400ကနေ900လောက်ထိထောက်ပံ့ပေးနေပြီးတရုတ်နိုင်ငံကတော့တန်40လောက်သာပေးရနေတဲ့အကြောင်းလဲပြောဆိုခဲ့တာပါအမေရိကန်ကအများဆုံးထောက်ပံ့နေပေမဲ့ WHO ကတရုတ်နိုင်ငံကိုသာမျက်နှာသာပေးနေတယ်ဆိုပြီးဆွဆွဲနေတဲ့သမ္မတထရန့်ကရန်ပုံငွေဖြတ်တောက်မဲ့အကြောင်းလဲအစိုးရမှခဲကထပ်တလဲလဲတတိပေးထားပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံမှာဗိုင်းရပ်စ်ပိုးစတင်ကူးစက်တဲ့သတင်းတွေထွက်ပေါ်ခဲ့တာကိုစုံစမ်းစစ်ဆေးရမယ်အခြေခံတာဝန်ကိုလည်း WHO ဘက်ကပြက်ခွက်ခဲ့တဲ့အကြောင်းသမ္မတထရန့်ကပြောဆိုထားပါတယ်COVID-19 ကာယောဂါနဲ့ရင်ဆိုင်နေရရင်ကမ္ဘာစီးပွားရေးဟာနှစ်ပေါင်း80ကျော်အတွင်းအဆိုးဆုံးကျန်းမာရေးနိုင်ငံအကြောင်းခန့်မှန်းချက်ထွက်ပေါ်ခဲ့ပြီးတဲ့နောက်အာရှကစတော့ခ်ဈေးကွက်တွေမှာဒီကနေ့နှုတ်လက္ခဏာတွေပြခဲ့ပါတယ်ဂျပန်ဩစတြေးလျဟောင်ကောင်ရှန်ဟိုင်းအညွန်ဂိတ်တွေဟာမွန်လွဲပိုင်းကျော်အယောင်းဝယ်လုပ်ချိန်မှာ100%အရှုံးပေါ်ခဲ့ပြီးတောင်ကိုရီးယားနိုင်ငံကကော့စပီအညွန်ဂိတ်ကတော့ 1.5% ကျော်ဈေးတက်ခဲ့တဲ့အတွက်ဒေတာတွေမှာတခုတည်းသောအပေါင်းလက္ခဏာပြခဲ့တဲ့ဈေးကွက်ဖြစ်ခဲ့တာပါကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်စီးပွားရေးလုပ်ငန်းတွေအားလုံးနီးပါးရပ်ဆိုင်းထားရပြီး1930ပြည့်လွန်နှစ်တွေကစီးပွားရေးချစ်ချုံချမှုနောက်ပိုင်းအဆိုးဆုံးအခြေအနေနဲ့ကြုံနေရတဲ့ကမ္ဘာစီးပွားရေးဟာဒီနှစ်2020ပြည့်မှာ300%ချဆင်းနိုင်တဲ့အကြောင်းအပြည့်အစုံရငွေကြေးရပုံငွေဖွဲ့ IMF ကမနေ့ကပဲခန့်မှန်းချက်ထုတ်ပြန်ထားပါတယ်ကိုရိုနာဗိုင်းရပ်စ်ကျန်းမာရေးပြဿနာကြောင့်ဒီနှစ်ဗန်ဒန်နှစ်ပထမ3လပတ်အတွင်းတရုတ်နိုင်ငံရဲ့စီးပွားရေးဟာ1992ခုနှစ်ကစလို့ပထမဆုံးအကြိမ်ဖြစ်ကျဆင်းမဲ့အလားအလာရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကနိုင်ငံအလဲပိုင်းဥပယ်ပြည်နယ်မှာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့ခဲ့ရာကလူသွားလာရေးဆေးရုံလျုံနေတရုတ်ပို့ဆောင်ရေးလုပ်ငန်းတွေနဲ့ကုန်တက်တွေကိုပိတ်ပင်ကန့်သတ်ခဲ့ရတဲ့အတွက်ကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့အခြေခံစီးပွားရေးလုပ်ငန်းတွေလည်းရပ်ဆိုင်းခဲ့တာပါ။ကန့်သတ်ချက်တွေကိုတဖြည်းဖြည်းပြန်လျှော့ပေးနေပေမဲ့ကာယောဂါနဲ့ရင်ဆိုင်နေရတဲ့တခြားစီးပွားရေးအင်အားကြီးနိုင်ငံတွေမှာလည်းအလားတူတားမြစ်ကန့်သတ်ချက်တွေကြောင့်စီးပွားရေးလုပ်ငန်းတွေမှာထိခိုက်လာရာကဝယ်လိုအားတွေကျဆင်းနေတဲ့အတွက်တရုတ်နိုင်ငံကအဓိကအားထားနေရတဲ့ပြပပို့ကုန်လုပ်ငန်းတွေမှာအလားအလာတွေလည်းမေ့မနေပါတယ်
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတင်းငွေမှာဟိုင်းလိုင်းမီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင်
တင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူ12ဦးထပ်တိုးလာတဲ့အတွက်အခုဆိုရင်ပိုးတွေ့သူစုစုပေါင်း84ဦးရှိကြောင်းမြန်မာကျန်းမာရေးနဲ့အာဂါဒါဝန်ကြီးဌာနရဲ့ April 15ရက်မနက်10:00ခွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လူနာသက်12ဦးရဲ့ကျန်းမာရေးအခြေအနေတည်ငြိမ်နေတယ်လို့လည်းဖော်ပြထားပါတယ်။အခုနောက်ဆုံးပိုးစစ်ဆေးတွေ့ရှိတဲ့လူနာတွေကတော့အသက်23နှစ်ကနေ85အရွယ်တွေဖြစ်ပြီးအမျိုးသမီး10ဦးနဲ့အမျိုးသား4ဦးပါဝင်တယ်လို့ရန်ကုန်တိုင်းစကိုင်းတိုင်းနဲ့ရှမ်းပြည်နယ်တွေကဖြစ်ပါတယ်။သူတို့အားလုံးဟာ COVID-19 ရောဂါရှိသူတွေနဲ့ထိတွေ့မှုရှိခဲ့သူတွေလည်းဖြစ်ပြီးလက်ရှိမှာတော့သူတို့ကိုအသွာလာကန့်သတ်ထားတဲ့နေရာတွေမှာတိချခွဲထားပြီးတော့သက်ဆိုင်ရာစီရင်တွေကိုလွှဲပြောင်းပြီးကုသမှုခံယူစေမယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုင်းဒေသကြီးတွေနဲ့ပြည်နယ်တွေကပေးပို့လာတဲ့စောင့်ကြည့်လူနာ112ယောက်နဲ့ထိတွေ့မှုရှိတဲ့လူ282ယောက်အပါအဝင်စုစုပေါင်း393ယောက်ကိုတက်ခွဲစစ်ဆေးတာမှာ12ဦးကိုပိုးကူထတာတွေ့ခဲ့ရတာပါအရင်ပိုးကူခံရတဲ့လူနာ64ယောက်ထဲမှာကုသပျောက်ကင်းပြီးတော့ဆေးရုံကဆင်းသွားတဲ့လူနာ2ဦးရှိပြီးတော့တိတ်ဆုံးသူ4ဦးရှိပါတယ်ဝန်ကြီးဌာနအနေနဲ့ COVID-19 ရောဂါနဲ့ပတ်သက်လို့ကြီးကြတဲ့ရပ်ပိုင်းတွေကအလင်းတင်တယ်လို့သတင်းထုတ်ပြန်ခဲ့ပေမဲ့ April 15ရက်ပုဒ်ဟူးနေ့ကစပြီးတော့မနေ့9:00-10:00ကြာမှတစ်ချိန်ည8:00ကနေ9:00ကြာမှတစ်ချိန်ထုတ်ပြန်သွားမယ်လို့ဝန်ကြီးဌာနကသတိပေးထားပါတယ်တော်ရည်တရိတ်ဆန်တရားမဝင်ကုသရောင်းဝယ်မှုအဆုံးတက်ပေးဖို့အရှိတောင်အာရှနိုင်ငံသား10ဦးမှ9ဦးကလိုလာရဲဆိုတာကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရပ်ပုံအဖွဲ့ WWF ကကောက်ယူတဲ့နောက်ဆုံးလူမှုဘော်ဒါစစ်တမ်းမှာတွေ့ရပါတယ်ဒေသရင်းကစစ်တမ်းဖြည့်ဆူခဲ့သူ93ရခိုင်နှုန်းကတော်ရင်တရိတ်ဆန်နေတရားမဝင်ရောင်းဝယ်မှုကိုအစိုးရတွေကတင်းတင်းကြပ်ကြပ်တားမြစ်ပြီးတော့တော်ရင်တရိတ်ဆန်စီတွေကိုလည်းစီမင်းဥပဒေတွေချမှတ်ပေးစေချင်ပါတယ်။ဒီလိုရက်တွေဟာကမ္ဘာစည်းဝါးဂေဟာစနစ်ကိုပျက်စီးစေတဲ့ချိန်ချောင်မှုကြီးတစ်ခုဖြစ်တယ်လို့လည်း WWF ကပြောပါတယ်။ COVID-19 ကရောဂါဟာတရုတ်နိုင်ငံတော်ရင်တရိတ်ဆန်စီတခုကနေစတင်ကူးစက်ခဲ့တယ်လို့ယူဆကြပေမဲ့အရှေ့တောင်အာရှနိုင်ငံတွေဟာတရုတ်နိုင်ငံတွေကတော်ရင်တရိတ်ဆန်တွေမှောင်ခိုတင်ဖို့ရလမ်းကြောင်းဖြစ်နေတာပါ။အခုလက်ရှိအခြေအနေကြောင့်တော်ရင်တရိတ်ဆန်မောင်းခိုတင်မှုမှုတားဆီးရေးအတွက်ဥပဒေသစ်တွေကိုလည်းဒေသရင်အစိုးရတွေကပြဋ္ဌာန်းလာနေပါတယ်။တရိတ်ဆန်တွေကနေစတင်ကူးစက်တဲ့ကမ္ဘာကာယောဂါကြီးထပ်ပြင်းမလာအောင်ကာကွယ်ရေးတပ်ဆိုင်ရာအစိုးရတွေကိုပြည်သူလူထုကလည်းအပြေအဝါထောက်ခံမှလိမ့်မယ်လို့ WWF အဖွဲ့ညွှန်ကြားရေးမှူးမာကိုလမ်ဘာတီနီကပြောပါတယ်။တော်ရင်တရိတ်ဆန်တွေကုသရောင်းဝယ်မှုတဘာဝပတ်ဝန်းကျင်ပြည့်စည်ဆုံးရှုံးမှုနဲ့လူ့ကျန်းမာရေးဘလို့ဆက်ဆက်ပတ်သက်နေတယ်လဲဆိုတာအပြေရှားဖို့အချိန်တန်ပြီလို့လည်းသူကပြောဆိုခဲ့ပါတယ်။အကျဉ်းမြချစားမှုအရှုပ်တော်ပုံနဲ့တစိမ့်တစ်ပိုင်းဆက်ဆံနေတဲ့မလေးရှားအစိုးရရဲ့ယင်းနေမြောင်းမှုတွေတဲ့ကခိုးယူခဲ့တဲ့ဒေါ်လာတန်300ကိုမလေးရှားအစိုးရစီပြန်လည်လွှဲပြောင်းပေးလိုက်ပြီလို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်။အဲ့ဒီငွေတွေကိုမလေးရှားစီးပွားရေးလုပ်ငန်းရှင်လိုတက်ချိုစီကနေသိမ်းယူခဲ့တာဖြစ်တယ်လို့လည်းအမေရိကန်တရားရေးဌာနကအင်္ဂါနေ့မှာပြောပါရယ်။တရားရေးဌာနကထုတ်ပြန်လိုက်တဲ့ဆက်ရွယ်စံတန်းတွေမှာတော့အမေရိကန်ဘရီဒီနဲ့ဆွစ်ဇာလန်နိုင်ငံတွေမှာလုံးနဲ့သူမိသားစုပိုင်းဒေါ်လာတန်900ကျော်ဖို့အဥ္စာပစ္စည်းတွေကိုလွှဲပြောင်းပေးဖို့မနစ်ကအမိန်ထုတ်ပြန်ထားတာကိုတွေ့ရပါတယ်။မလေးရှားအစိုးရပိုင်း 1MDB ယင်းနှမြုံနာမှုလုပ်ငန်းကြီးတွေကနေငွေတွေနဲ့ဈေးကြီးတဲ့ပစ္စည်းတွေကိုသူ့ကိုချိုးအတွက်ဝယ်ယူခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ Mr. Low ကိုအမေရိကန်တရားရေးဌာနကတရားစွဲဆိုထားတာပါ။သူပိုင်ပစ္စည်းတွေထဲမှာတော့ဈေးကြီးတဲ့အိမ်တွေအနုပညာပစ္စည်းတွေလက်ဝတ်ရတနာတွေနဲ့ကယ်လီဖိုးနီးယားပြည်နယ်ဘယ်ဗလီဟေးကဟိုတယ်တစ်ခုလည်းပါဝင်ပါတယ်။ 1MDB ထဲကခိုးယူသွားတဲ့ငွေတွေထဲကဒေါ်လာတန်600ကျော်ကိုပြန်မရယူထားပြီလို့လည်းအမေရိကန်တရားရေးဌာနကပြောပါတယ်။ဂျာမနီနိုင်ငံတည်းကအမေရိကန်စစ်အခြေစိုက်စခန်းတွေကိုတိုက်ခတ်ဖို့ကြံစီမှုဆွဲချက်နဲ့ IS စစ်သွေးကြောအဖွဲ့ဝင်၄ဦးကိုဖမ်းဆီးတာကြောင့်ဂျာမန်အစိုးရရှင်တွေကပုံထုံးနေမှာကြေညာခဲ့ပါတယ်။ဒီအုပ်စုမှာတိုက်ခိုက်ရေးအတွက်တနတ်တွေနဲ့လက်နက်ခဲယံတွေအပါအဝင်အစောင်းအုံဖောက်ခွဲဖို့လိုအပ်တဲ့ဖောက်ခွဲရေးသုံးပစ္စည်းကိရိယာတွေစုဆောင်ထားတယ်လို့လည်းကြေညာချက်ထဲမှာပြောထားပါတယ်။ဂျာမနီကအမေရိကန်လက်တက်အခြေစိုက်စခန်းကိုဒီအဖွဲ့ကကင်းထောက်လေ့လာထားပြီးသွားပြီလို့လည်းရှင်းနေတွေကပြောပါတယ်။မနစ်က IS အဖွဲ့ဝင်ဖြစ်လာပြီးတော့ဂျာမနီမှာအကြမ်းဖက်အဖွဲ့ငယ်တည်ထောင်ခဲ့သူတာဂျီကစ္စတန်နိုင်ငံသားကိုပြည်ခရဲလာကဖမ်းဆီးထိန်းနှင်းထားတာပါ။သူနဲ့ဆက်ဆက်ပြီးတော့ဂျန်လေးဦးကိုဖုံးလုပ်နိုင်ခဲ့တာလည်းဖြစ်ပါတယ်။သူတို့အလုံးစီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံကအစ်စ်မြင့် IS ကောင်းဆောင်တွေစီကညွန်ကြားချက်ကိုစောင့်နေကြတာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပိုရိုနီညာဘက်သတင်းတွေကတော့ဒီလောက်ပါပဲရှင်။အခုတော့ COVID-19 နဲ့ပတ်သက်တဲ့သတင်းတွေအပါအဝင်တင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါတော့မယ်။
မြန်မာပြည်တွင်းမှာ COVID-19 ရောဂါပျောက်ကင်းသူနောက်ထပ်တဦးရှိလာပြီးထပ်တိုးတည်ပြူလူနာများလာတဲ့အင်းစိန်မြို့နယ်ကနေရာတချို့ကိုသွားလာခွင့်ပေးလိုက်တဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ COVID အတည်ပြူလူနာနံပါတ်15ဖြစ်တဲ့ဝေဘာဂီဆေးရုံမှာကုသမှုခံယူနေတဲ့အသက်45နှစ်အရွယ်အမျိုးသမီးရဲ့ဓာတ်ခွဲနမူနာကိုနောက်ထပ်စစ်ဆေးရမှာ negative 2ချိန်ထွက်ထားပြီးဖြစ်လို့ရောဂါပျောက်ကင်းတဲ့စီးရင်နဲ့ထည့်လို့ရပြီလို့သိရပါဗျ။ ဒီလူနာနဲ့ပတ်သက်ပြီးဆက်လက်ဆောင်ရွက်မယ့်အခြေအနေတွေကိုကျန်းမာရေးဌာနပြောရေးဆိုဝင်ရှိသူကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။လောလောဆယ်မှာဒီလူနာနဲ့ပတ်သက်တဲ့အခြေအနေတချို့ကိုတော့ဝေဘာကီအထူးကုစေယုံကြီးကဒေါက်တာအီမူတက်မြင့်ကအခုလိုပြောပြထားပါဗျ။ကောင်
းတယ်လို့ပဲပြောလို့ရပါတယ်။ကောင်းပါတယ်။တက်တာပါလေပေါ့နော်အဲ့လောက်တော့ပြောလို့ရတယ်ရှင်အသိစိတ်ပြောလို့မရပါဘူးရှင်ဟုတ်ကဲ့ပြောရင်းဆိုရင်းရှိမှမဟုတ်တော့အများကြီးပြောလို့မရပါဘူးရှင
်ယောဂပျောက်ကင်းသွားသူလူနာနံပါတ်၄နဲ့9အပြီးလူနာနံပါတ်15ဟာကိုဗစ်အတည်ပြုလူနာတွေထဲက3ဦးမြောက်ယောဂပျောက်ကင်းသွားသူဖြစ်ပါတယ်ကျမရင်းနဲ့အားကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုမြန်မာပြည်တွင်းမှာကိုဗစ်တက်ခွဲအတည်ပြုလူနာ84ဦးအထိရှိထားပြီးဖြစ်ပါတယ်ထတိုးလူနာအများစုကခီးသွွားရာဇဝင်မရှိပဲယောဂအတည်ပြုလူနာတွေနဲ့ထိတွေ့မှုရှိထားသူတွေပါဒီယောဂဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်အာနာပိုင်တွေကတခွဲတီပြူလူနာတွေနေထိုင်ခဲ့တဲ့နေရာတွေကိုအသွာလာပိတ်လိုက်တဲ့အထိအချိန်မြင့်ဆောင်ရွက်နေတဲ့အခြေအနေပါတခွဲတီပြူလူနာ16ဦးအထိရှိထားတဲ့အင်းစိန်မြို့နယ်ကနေရာ3ခုမှာအသွာလာပိတ်ထားတဲ့အခြေအနေကိုအင်းစိန်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဥဝေဖြိုးဟန်က VOA ကိုပြောပါတယ
်လော့တောင်းကကျွန်တော်တို့ကလောလောဆယ်3နေရာပဲလောက်ရပါတယ်ဟောဆိုတော့ဒီကျန်းစာတင်ကျောင်းလမ်းကစုပ်ွက်များတယ်လေညာတော့အဲ့ဒီလမ်းတစ်လမ်းကိုကျွန်တော်တို့လော့တောင်းလုပ်လိုက်ခြင်းအပြင်အဲ့ရတွေ့တဲ့လူက10ယောက်လောက်ရှိတာဟုတ်နောက်ဒီတောင်သူကုန်းတွေကတနေရာပေါ့နောက်ရွာမအရှိရတနေရာ3နေရာပါပဲ
နောက်ထပ်တွေ့လာတဲ့အတီးပြူလူနာအများစုကဘာသာရေးအခမ်းအနားတစ်ခုကနေစခဲ့တာဖြစ်ပြီးအဲ့ဒီပွဲကိုသွားခဲ့တဲ့အင်းစိန်နေပြည်သူတွေကိုကူးဆက်တဲ့အကြောင်းကိုလည်းဥဝေဖြိုးဟန်ကအခုလိုရှင်းပြထားပါတယ်
တို့လုတ်တဲ့ဟာတော့ရှစ်မိုင်ကဘုရားကျောင်းတစ်ခုမှလုတ်တာဒါကျွန်တော်အင်းစိန်ကလူတွေကသွားပြီးအဲ့ဘုရားကျောင်းသွားတက်ရင်းနဲ့မှစတွေ့လိုက်တဲ့သဘောပေါ့နော်ကျွန်တော်တို့မြို့နယ်အနေနဲ့ကတော့ကိုယ့်ရဲ့မြို့နယ်လုပ်ငန်းကော်မတီကနေပြီးတော့လိုအပ်မဲ့ဖိုင်တွေကိုမဖြစ်မမဲ့လုပ်ထားတဲ့ကြည့်ရှိပါတယ
်။တခြားပြည်နယ်နဲ့တိုင်းအသီးသီးကနေရာတွေမှာလည်းတခွဲအတီးပြူလူနာနေထိုင်ခဲ့တဲ့အိမ်အပါအဝင်လမ်းနဲ့ရက်ွက်တချို့ကိုပါအသွာလာပိတ်လိုက်တဲ့အထိယောဂထိန်းချုပ်ကာကွယ်ရေးအတွက်ဆောင်ရွက်နေတာတွေတွေ့ရပါတယ်။ဒီကနေ့မနက်10နာရီခွဲအထိစီးရင်တွေအရမြန်မာပြည်တွင်းမှာတည်ဆုံသူ၄ဦးအထိရှိထားပြီးတဦးကိုတော့အထူးချမှတ်ကူတာပေးနေရတယ်လို့သိရပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
ယောဂဘုတွေးရှိသူတွေနဲ့တန်တရားနဲ့တီးခြားခွဲထားရသူတွေများလာတာကြောင့်စိုးရိမ်မှုတွေဖြစ်ပေါ်လာတဲ့အပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဘယ်လိုတုံ့ပြန်ထားသလဲဆိုတာတင်ဆက်ပေးမှာပါ COVID-19 ယောဂဘုတွေးရှိသူတွေကိုရန်သူဖြစ်သဘောမထားပဲကိုချင်းစာတရားထားဖို့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့မွန်ပြည်သူတွေနဲ့တွေ့ဆုံတဲ့စကားဝိုင်းမှာပြောဆိုလိုက်ပါတဲ့တစက်သေးမှာပဲစေနာဝန်တန် volunteer တွေကိုခွဲခြားဆက်ဆံတာတွေမလုပ်ဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကမှာကြားပါတဲ့မွန်ပြည်နယ်ကပြည်သူတွေနဲ့ဆွေးနွေးပွဲတိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်မှာမြန်မာနိုင်ငံက COVID-19 ကူးစက်ခံရသူ84ယောက်ရှိကြောင်းနဲ့14ရက်နေ့ညက12ဦးထပ်မံတိုးလာခဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပြီးဒီလူနာတွေအပေါ်ကိုချင်းစာတရားထားဖို့လည်းပန်ကြားခဲ့ပါတဲ့
မနေ့ကည7:45မိနစ်နောက်ဆုံးအချိန်မှာစံတပ်နောက်ဆက်နေကြဆက်တွေ့ဒီဆက်နှူးကအားလုံးကတော့ဟိုတယောက်ကလည်းလူကျန်တဲ့လူတွေအားလုံးကတော့အရင်ကူပိသားလူတွေနဲ့ဆက်ဆံမှုရှိလို့ဖြစ်တာပဲထိတွေ့မှုရှိလို့ပေါ့နော်အဲကြောင့်မလို့ဒီထိတွေ့မှုရှောင်မှုဆိုတာရင်အင်ပရာမအရေးကြီးတယ်ဆိုတာထပ်တည်းလေးပြောရမှာအချိန်ထဲမှာထိတွေ့မှုရှောင်မှုပြောရမယ်လို့ထင်ပါလေအားလုံးကတော့ကိုကျင်းစာတရားတော့ရှိရမှာနော်ဘလူးဆိုဖြစ်နိုင်တာပဲဒီနေ့ယောဂဖြစ်လို့ရှိလို့ရှိရင်ဟိုအဖြစ်သားကြီးလို့ရာဇဝတ်သားကြီးလို့ဒီခါလဲဟိုရန်လူစိတ်တင်နေတဲ့ဆက်ဆံလို့ကိုဖြစ်လို့ရှိရင်ရောဒီလိုပဲဆက်ဆံရင်ဘယ်လိုခံစားရမလဲဆိုတာစဉ်းစားရမယ
်ဒီအပိုင်းအတွင်းယောဂကုသခံရသူများလာတာကြောင့်လူတွေပုံမကြောက်ရွံ့လာတာတွေ့ရကြောင်းနဲ့ကုသခံရသူများလေစိတ်တည်တည်ငြိမ်ထားဖို့ဟာပိုအရေးကြီးလေဖြစ်ကြောင်းလဲထည့်သွင်းပြောကြားပါတယ်ဒီနေ့ဆွေးနွေးပွဲမှာ quarantine center ကပြန်လာတဲ့စေနာဝန်ထမ်း volunteer တွေကိုရက်ွက်ကလက်မခံတာတွေရှိနေကြောင်းစေနာဝန်ထမ်းဆောင်ရွက်သူကိုဘိုးဘိုးဝင်းကတင်ပြခဲ့ပါတဲ့
။ဒါတို့ဘက်ကတော့သူဒီ quarantine နေတွေမှာဒီနာတွေပို့နေတဲ့ပုံမှာတော့ရက်ွက်ထဲမှာနေရတဲ့ဒါတို့ကလေးတွေဆိုရင်ဒါနေလို့မရတော့ဘူးပေါ့နော်။သူတို့ရက်ွက်ကလက်မခံတာတွေရှိတယ်ပေါ့။အဲ့လိုကလေးတွေကြတော့ဒါတို့ရုံးမှာခေါ်တာတွေရှိတယ်ပေါ့။အဲ့လိုမျိုးပြဿနာရင်းဆိုင်နေရတယ်။
လက်မခံဘူးလား
။နာရီပို့ပြီးွားပြီဆိုရင်ဒါတို့ကိုနေလို့ပါ14ရက်နေလိုက်တော့ဒီမှာလာမနေနဲ့တော့ဆိုလဲပုံနာမျိုးနေတယ်ဒါတို့အပြောခံရတာရှိတယ
်ဒီလိုဆက်ဆံမှုအပေါ်မှာလဲဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းပြောဆိုပါတဲ့
အဲ့တော့ပြည်သူတွေလည်းဒီအနေနဲ့ဟိုပန်ကြားမှာ volunteer တွေအဲ့လိုဆက်ဆံမှာနေတကယ်တော့ကို့အတွက်လှုပ်ပေးနေတာတော့ဟိုအနားနီးနီးကပ်ကပ်မနေခြင်းလို့ရှိရင်တောင်မှမေတ္တာလေးတော့ပေးပါလို့ဟိုအမေကတော့ဒီလိုပဲပြောစီခြင်းနဲ့ကျေးဇူးတင်တဲ့စိတ်ကျေးဇူးတရားမေတ္တာတရားဆိုတာတော့ရှိရမှာပေါ့နော
်ဒီဆွေးနွေးပွဲမှာကျမရဲ့ဝန်ထမ်းတွေရဲ့အခက်အခဲနဲ့ ဥချိုရေးပိုင်းဆိုင်ရာကကွာရန်တင်းဆောင်ရွက်စဉ်တွေ့ကြုံရတဲ့အခက်အခဲတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့နိုင်ငံတော်ကပံ့ပိုးမဲ့အချက်တွေကိုလည်းလှုပ်ဆောင်ပေးဖို့ဂရိပြုတာတွေရှိခဲ့ပါတယ်ဒီရပိုင်းတွေအတွင်းလူမှုကွန်ရက်စာမျက်နှာတွေမှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတာတွေကိုမလိုက်နာတာကြောင့်ယောဂကူးစက်ခဲ့တဲ့ဖြစ်ရပ်တွေအပေါ်ဝေဖန်ပြစ်တင်တာတွေမြင့်တက်လာနေတယ်လို့ချင်းပြည်နယ်တီးတိမ်မြို့ကကိုဗစ် -19 လူနာ3ဦးကိုစကိုင်းတိုင်းဒေသကြီးကလေးမြို့ဆေးရုံကိုပြောင်းရွှေ့ရေးနဲ့ပတ်သက်လို့ကလေးမြို့လူထုကလက်မခံကြောင်ထုတ်ပြန်တဲ့အပေါ်ဝေဖန်နာတွေလည်းတိုးလာနေပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
COVID-19 ရောဂါတွေ့ရှိသူအရေအတွက်တိုးလာတာနဲ့အတူပဲမန္တလေးတိုင်းဒေသကြီးမှာတော့လူစုလူဝေးတွေမှာနှာခေါင်းစည်းမဖြစ်မနေတက်ဖို့ဆောင်ရွက်ချက်တွေနဲ့အတူပကြံအပြီးကာလမှာလည်းယောဂါကာကွယ်ရေးကိုတိုးမြှင့်ဆောင်ရွက်ဖို့ပြင်ဆင်နေပါတယ်ယောဂါကာကွယ်ရေးအတွက်ဧပြီ10ရက်ကနေ19ရက်နေ့အထိနေအိမ်ကနေမလိုအပ်ပဲအပြင်မထွက်ကြဖို့မြို့ကြီးတွေမှာတိုက်တွန်းထားသလိုအဲ့ဒီရက်ပြီးရင်လည်းတားမြစ်ကပ်တန်ချက်တွေတိုးမြှင့်လှုပ်ဆောင်ဖို့မန္တလေးတိုင်းအစိုးရကပြင်ဆင်နေတာတွေတွေ့ရပါတယ်နှစ်စန်းတရက်မတိုင်ခင်ရက်တွေကိုနှာခေါင်းစည်းတက်ဖို့အတွက်ပညာပေးကာလအဖြစ်သတ်မှတ်ဆောင်ရွက်နေပြီးနှစ်စန်းတရက်ကျော်ဧပြီ18ရက်စနေနေ့ကနေစပြီးသတ်မှတ်ထားတဲ့ဒေသနာအမိန့်မလိမ့်နာသူတွေကိုသတ်မှတ်ထားတဲ့ဥပဒေတွေနဲ့အရေးယူတာတွေဆောင်ရွက်သွားမယ်လို့မန္တလေးမြို့တော်စီပင်သားရရေးကော်မတီဝင်ဦးကျော်ရင်မြင့်က VOE ကိုပြောပြပါဗျာ
။ကျွန်တော်တို့မန္တလေးမြို့မှာမြို့တော်စီပင်သားရရေးကော်မတီရဲ့စီမံခန့်ခွဲတဲ့ဈေးတွေအလုံးမှာကျွန်တော်တို့ပထမ max တွေကိုအခမဲ့လိုက်ပြီးတော့မဝေပေးပါတယ်အဲ့ဒီလိုပထမပိုင်းမှာဝေပေးပြီးတဲ့နောက်ကျွန်တော်တို့ဈေးများအားလုံးမှာ max မပါလို့ရှိရင်ဈေးရောင်းတဲ့လူရောဈေးဝယ်တဲ့လူရောဈေးတွေကိုမဝင်ရဘူးဆိုပြီးတော့အဲ့ဒီလိုကန့်တတ်ပါတယ်ဒီကျွန်တော်တို့မြို့တော်ဝန်ကြီးဥဆောင်ပြီးတော့အထက်ကျုပ်လုပ်ငန်းရှင်များအသင်းနဲ့ကျွန်တော်တို့ချိတ်ဆက်ပါတယ်ချိတ်ဆက်ပြောအထက်ကျုပ်လုပ်ငန်းရှင်များအသင်းကအထက်ကျုပ်တမားတွေကဒီလိုဝင်ပြပေါ့ကျွန်တော်တို့ home made mask တွေကိုကျွန်တော်တို့ခုထုတ်လုပ်နေပါတယ်တောင်းနဲ့ချီပြီးတော့မှတပ်ပြီးထွက်နေပါပြီ
ဟုတ်ကဲ
့အဲ့ဒီ mask တွေပြန်လျှော်သုံးလို့လည်းရတယ်အဲ့ဒီ mask တွေကိုခုတခါကျွန်တော်တို့စီပင်ငါဝန်ထမ်းတွေကဈေးတွေနောက်ခုနပြောတဲ့ဟိုလမ်းဘေးရဈေးတွေအစုံလိုက်ပြီးတော့ခုလောလောဆယ်မှာဝင်နေဈေးပဲပါတယ်အလမဲ့မြန်မာနေဆန်းတရက်နေ့ April 18ရက်နေ့ရဲ့နောက်ပိုင်းမှာရောက်လို့ရှိရင်တော့အဲလူတိုင်းလူတိုင်းကျွန်တော်တို့ပြန်ထွက်ရင် max မတက်မနေရပါတကယ်လို့မတက်တာကိုတွေ့လို့ရှိရင်ဥပဒေအရအေးယူဖို့လို့အတွက်အဲ့ဒါလည်းစီစဉ်နေပါတယ်အခုတော့ကျွန်တော်တို့ max ပေါင်းတော့တောင်းကလန်းတော့ဝေပြီးတဲ့အနေအထားမှာရှိပါတယ
်စီပင်ကစီမံခန့်ခွဲတာမဟုတ်တဲ့လမ်းဘေးပြန်ကျဈေးကဈေးတင်တဲ့ဈေးဝယ်တွေလမ်းဘေးဆိုင်တွေကိုလည်းမန္တလေးမြို့စီပင်ကနှာခေါင်းစည်းတွေဖြန့်ဝေပေးထားပြီးဖြစ်တယ်လို့ဆိုပါတယ်နှာခေါင်းစည်းမတက်တဲ့သူတွေကိုဘယ်လိုပုံစံနဲ့အေးယူမလဲဆိုတာနဲ့ပတ်သက်လို့ဥကြုံရင်မြင့်ကအခုလိုပြောပြပါဗျ
။ကုသယောဂဒုက္ကဝိနေပတ်သက်တဲ့ဥပဒေတို့နောက်တစ်ခါကျွန်တော်တို့စီပင်မှာလည်းသတ်မှတ်ပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေကိုမလိုက်နိုင်ရင်ဘယ်လိုအရေးယူနိုင်တယ်ဆိုတာတို့နောက်တစ်ခါကုသယောဂဖြစ်လာလို့ရှိရင်ဘယ်လိုဆောင်ရွက်ရမလဲပြက်ကွက်ရင်ဘယ်လိုအရေးယူမလဲဆိုတာအဲ့ဒီလိုဥပဒေအစဉ်စဉ်တွေနဲ့ဥပဒေတွေတော့ရှိပါတယ်ဒါတွေကိုတော့ဥပဒေကျင့်တဲ့အတွေ့အမူကြီးကအခုပြဖွေပြီးတော့မှပြုစုနေပါတယ်အဲ့ဒီပုံမှန်တည်ပြီးတော့ကျွန်တော်တို့တရားရုံးတွေလည်းအဲ့ဒီရည်ကြရင်တော့အစင်းသွင်းဖွင့်ထားပြီးတော့ချက်ချင်းရည်ယူဆောင်ရွက်ဖို့စီစဉ်တာဖြစ်ပါတယ
်။ရန်ကုန်မှာတော့ယောဂဘိုးတွေ့ရှိသူတွေနဲ့ဆက်ဆက်ပြီးရက်ွက်တွေလမ်းတွေနဲ့တိုက်အချို့ကိုတော့အသွားလာပြင်နာတွေပုံများလာပါတယ်။ဒါအပြင်ဘာသာရေးတရားပွဲနှစ်ခုကနေကူးစက်မှုများလာတဲ့အတွက်အဲ့ဒီဘာသာရေးဆရာတွေနဲ့အခမ်းအနားစီစဉ်သူတွေကိုရန်ကုန်တိုင်းအစိုးရကအမှုပွင့်အရေးယူတဲ့အပေါ်မှာအပြန်အလှန်ဝေဖန်မှုတွေလည်းပြင်းထန်နေပါတယ်။ဒီကနေ့မနက်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ် COVID-19 ကာကွယ်ထိုင်းချုပ်ကုသရေးအမျိုးသားအစဉ်ဗဟိုကော်မတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာ COVID-19 လူနာထပ်တိုးလာတဲ့အကြောင်းရေးသားထားတဲ့ post တစ်ခုမှာတော့အင်းစိန်မှာလူတစုရောဂါပိုးတွေ့ရှိကြောင်းသိရှိရမှုကအဆချီပြီးရန်ကုန်တိုင်းအစိုးရရဲ့ထပ်ဆင့်လှုပ်ဆောင်ချက်ကြောင့်ကျမတို့ပြည်သူတွေကြားစိတ်ဝမ်းကွဲကြရတာဟာအလွန်ဝမ်းနည်းစရာကောင်းပါတယ်ဆိုတဲ့စာတစ်ကြောင်းပါဝင်ပါတယ်ရန်ကုန်တိုင်းအစိုးရကအင်းစိန်ဖြစ်ရက်နဲ့မကျန်းကုန်ဖြစ်ရက်မှာတရားဟောဆရာတွေကိုအရေးယူအမှုဖွင့်ခဲ့တာရှိပြီးအဲ့ဒါကိုညှိနှွန်းသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိပါဘူးအခုလက်ရှိမှာမြန်မာနိုင်ငံမှာ COVID-19 ဖြစ်ပွားနေသူစုစုပေါင်းက84ဦးရှိနေပြီးသေဆုံးသူ4ဦးရှိပါတယ်ကျွန်မအိမ်တနာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါတယ်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်
အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။တိုင်းနဲ့ချီမြန်မာလုံသားတွေရှိနေတဲ့ထိုင်းနိုင်ငံတွင်းမှာမြန်မာနိုင်ငံသား14ဦးကိုရိုနာဗိုင်းရပ်စ်ရှိတဲ့အကြောင်းဓာတ်ခွဲစမ်းသပ်မှုအဖြစ်ထွက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2600ကျော်ထဲမှာမြန်မာနိုင်ငံသား14ဦးပါဝင်ကြောင်းထိုင်းကျမရေးဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုံသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်။ဒီမနေ့ကညကြာလေးဘောပဲရှိတာအဲ2023ပေါ့ဒါလည်းရှိတာလေအဲ့ဒီမှာမြန်မာလုံသမားမြန်မာလုံသမားပေါ့ဆိုတော့မြန်မာနိုင်ငံသားစုစုပေါင်းက30ယောက်ပဲရှိအခုကြတော့ကစားဒီနေ့နေ့မှလည်းတခါလဲကျင်းလာနောက်ထပ်30ဆက်ကွေးရဲ့အဲ့ဒီအချိန်မှာမြန်မာ3ယောက်ပါပါအလုပ်ကြီးတော့အများဆုံးကတော့ထိုင်းနိုင်ငံမှာဖြစ်နေတဲ့နိုင်ငံသားအားလုံးကအများဆုံးကပြုတ်ဟုတ
်ကဲ့
ပြုတ်ပြီးတော့မှကျွန်တော်တို့နောက်ကနေပြီးတော့ဒုတိယအများဆုံးလိုက်တာကညင်းပြလာမယ်အဲ့ဒါပြီးရင်တော့ကျွန်တော်တို့ကမှတတိယအကောင်လိုက်တယ်အခုအားလုံးမစလီရောပြော
နှစ်ယောက်ထက်ပိုပြီးလူစုတာမျိုးတွေနဲ့ဒေသနာမိတ်တွေကိုချိုးဖောက်တာမျိုးတွေရှိရင်ကိုဗစ် -19 အရေးပေါ်ကာလမှာအရေးယူမှုတွေစက်တိုက်လုပ်နေတယ်လို့လည်းဆိုပါတယ်ဒီအပိုင်းအတွင်းအေးအေးယူခံရတဲ့အထက်မှာမြန်မာတွေပါဝင်တယ်လို့လည်းဦးမင်းဦးကဆိုပါတယ်
။ဒီမှာလည်းဟိုအပြင်ထွက်လို့အဲ့လိုမျိုးဒီမှာသူတို့တတ်မှတ်ထားတဲ့ဥစ္စာကိုဖောက်ပြတဲ့သူအဖမ်းခံရတဲ့ခံရတဲ့ရှိရဲ့တမတချို့ရတော့တွေ့နေရတော့အဲ့လိုမျိုးနေနေကြတာလေဒီမှာလည်းအဲ့လိုစုပြီးတော့ထိုင်ပြီးစကားပြောနေကြတော့ဘွားတို့ကျွန်တော်တော့မနေရပဲပေါ့နော်အမှထိုင်ပြီးတော့အပြင်းကြီးအဲ့လိုပို့စားပေါ့ဟိုကတ်ထိုင်ကစားနေတဲ့3တော့တော့ပမာလေး3တော့ဖန်ခံလိုက်ရစီ
ဟုတ်
သူကမရဘူးအဲဒီလိုကစားတာလည်းမရဘူးလေဒီနှစ်ယောက်ထက်ကျော်လည်းမရဘူးဒါပေမဲ့နေရာပေါ်တော့မူတာပေါ့အဲ့လိုလူငင်ကွင်းလိုနေရာမျိုးတွေအိမ်တန်းရတွေမှာအဲ့လိုမျိုးစုထိုင်နေတာမရဆိုရင်တော့မရဘူးတနည်းအားဆိုလည်းဟိုမှာအုပ်ချက်မှာအဲ့လိုမျိုးဟိုပေါ့ဟိုမှာရေတောပြီးတော့ခင်းကြည့်တဲ့ဟာတမီရပါလူကြီးပါပဲဒါပေမဲ့အဲ့ဒါလည်းဖန်ပလိုက်တာလည်းမရဘူးပေါ့နော်ဟိုင်းသူ့ရဲ့လူငယ်တွေမှာအဲ့လိုမျိုးတွေလုံးကြတယ်မနေ့ကဆိုတော့အနည်းငယ်ဖမ်းရတယ်အဲ့အယောက်မရှိဝင်ကြတော့ရှိတယ်ဒီနေ့လည်း12ယောက်ဖမ်းတော့ဒါတွေတွေ့တဲ့လူငယ်တွေဒီကနေ့ရှင်းမယ်ပဲမှန်တယ်ဗမာလူငယ်တွေဆက်နေပြီးတော့ဖမ်းနေလို့ရှိ
ထိုင်းနိုင်ငံမှာမြန်မာအလို့သမားခံမှန်းကြီး3တန်းထက်မနည်းအလုလုကန်နေကြတာဖြစ်ပြီးပြီးခဲ့တဲ့မတ်လအတွင်းမှာမြန်မာအလို့သမားတောင်းကနန်းကျော်နေရက်ပြန်ခဲ့ကြပါတယ်ဒီနေ့ရက်ပြန်နေတဲ့တချို့မှာဓာတ်ခွဲနမူနာစမ်းသပ်ချက်ရကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာတွေတွေ့ထားရပါတယ်။နောက်ထပ်ပြန်လာမဲ့နေရက်ပြန်မြန်မာတွေကိုဧပြီလ30ရက်နေ့နောက်ပိုင်းမှာနေရက်ပြန်ကြဖို့ကိုမြန်မာအစိုးရဘက်ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေရပါ
။မြန်မာနိုင်ငံမှာကူးစက်မြန် COVID-19 ရောဂါပိုးတွေ့ရှိမှုနှုန်းများပြားလာနေလို့စိုးရိမ်မှုတွေရှိလာတဲ့အချိန်မှာရှမ်းပြည်နယ်မှာဒေသတွင်း COVID-19 ရောဂါနဲ့ပတ်သက်ပြီးကိုကြီးဆောင်ရွက်နေတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ရဲ့ကျန်းမာရေးဖွဲ့ကိုနေမြေခံမြမတပ်မတော်ကဟန့်တားနေတဲ့ဆွတ်ဆွတ်ချက်ပေါ်ထွက်လာပြီးဒေသတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင်းတင်ဆက်ပေးမှာပါ။ရှမ်းပြည်နယ်တောင်ပိုင်းမိုင်းပါမြို့နယ်တွင် NCA ပြည်ရဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ဖွဲ့ရဲ့ COVID-19 ရောဂါကာကွယ်တားဆီးနေတဲ့ကျန်းမာရေးဖွဲ့ဝင်တွေကိုနေမြခံတပ်မတော်ကနေတားဆီးမှုတွေလှုပ်ဆောင်နေတယ်လို့ RCSF ပြောခွင့်ရဘူမူကြီးဆိုင်အောင်ခေကပြောပါတယ
်ခမရတိငါတို့မှာပေါ့အဲ့ဒီမိုင်းပန်မျိုးနဲ့နားပေါ်ကြီးရွာမိုက်ပုတ်နဲ့နောင်လေရဲ့အဲ့ဒီကြီးရွာမှာအဲ့နားကရွာတွေကိုသူတို့ရွာတကြီးတွေရောရွာသားတွေကိုပြောထားတာပေါ့နော်အခြေစက်တဲ့ကအဲ့ဒီကျမရေးတိစနဲ့ COVID-19 ညာပြီးတာကကွေထောက်ပံ့ပစ္စည်းတွေလာပေးတာတော်တွေကိုညမခံရသူတို့ကလာလို့ရွာသားကလက်ခံမယ်ဆိုရင်တော့နောက်ကျရင်ရွာသားတွေတော်ဝင်ရှိပုဂ္ဂိုလ်တွေကိုဖမ်းချုပ်ပြီးထောင်ထဲမယ်အဲ့လိုပြောတယ်တဲ့
မိုင်းပန်မြို့နယ်နာဝန်ကြီးရွာအုပ်စုကကျမရေးဝန်ဆောင်မှုလှုပ်ဆောင်နေတဲ့ရွာသူသူကလည်းတမတော်ဘက်ကဟန်တာမှုပြုနေတဲ့အကြောင်းပြောပါတယ်
ကျမရေးအခွဲကဒေတာဒိန်းကွင်းစင်းတဲ့အချိန်မှာ
ဆွေးရတတ်မလို့ကနိုင်ပြီးတော့မှအာမြင့်တာတွေပါလေလုပ်တယ်လူထုကိုဖိပင်းဆေးရဘူးနော်လို့အဲ့လိုမျိုးသွားပြောထားတာတွေရှိတယ်ရလခတိုင်းနဲ့အောက်ခံတယင်းဆိုတော့အဲ့ကျမရေးဖြစ်သေးဖို့ဒီလိုအရေးကြီးနေတဲ့ချိန်မှာနိုင်လာတော့အမြင့်သေးတယ်ပေါ့နော်
တမရော်တရေမှန်ပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စုံမင်းထွန်းကတမရော်ကဟန်တာတဲ့ဆိုတာဆွဆွဲချက်တာဖြစ်ကြောင်းပြောပါတယ်
ကျွန်တော်ပြောနေတာအကြောင်းပြချက်ပဲဖြစ်မှာပါဗျာတကယ်တော့အဲ့ဒီဖေးကူနေတဲ့အဖွဲ့လောက်ထွက်လာတဲ့အကြောင်းကြီးကျွန်တော်ကတော့အားပေးနေတာခုနပြောတဲ့ဟာတော့ဆွဆွဲချက်ပဲဖြစ်နေတယ
်မနေ့တုန်းကတမရော်ကာကွယ်ရေးဦးစီးချုပ်ကနေတမရော်ရှေ့တန်းနိုင်မြေတွေမှာ COVID-19 ရောဂါကာကွယ်ရေးလှုပ်ဆောင်ဖို့အစည်းအဝေးမှာညွှန်ကြားခဲ့ကြောင်းဘုံမှုချုပ်စုံမင်းထွန်းကဆက်ပြောပါတယ
်ကျွန်တော်တော့မှပဲမနေ့တုန်းကတမရော်ကာကွယ်ရေးချုပ်ကမနေ့ကအစည်းအဝေးလုပ်ပြီးတော့ကျွန်တော်တို့ရှေ့တန်းနယ်မြေတွေမှာလည်းဒီ COVID-19 ကိစ္စနဲ့ပတ်သက်ပြီးတော့ကြာတူတူရောက်ပေါက်နေတဲ့နေရာကကုသနိုင်တဲ့နေရာတွေတတ်မှာရှိတဲ့ဆေးမှုတွေဆေးလက်ထောက်အရာခံဘဝနေစစ်ဆေးပြီးဖို့အသိပညာပေးဖို့ညွှန်ကြားထားတာရှိပါတယ
်ပြီးခဲ့တဲ့ April 10ရက်နေ့ကလည်းမိုင်းပန်မြို့နယ်တွင်မြန်မာစစ်တပ်နဲ့ RCSF တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSF ကပြောပါတယ်လက်ရှိတိုင်းဒေသတွေမှာတမရော်ကထိုးစစ်တွေမရဆိုင်သေးတဲ့အတွက်ယောဂတပ်ဖြတ်ရေးမှာပူးပေါင်းဆောင်ရွက်ဖို့ခက်ခဲနေတယ်လို့ဘူမူကြီးဆိုင်းအောင်ခေးကပြောပါတယ်
တိုင်းဒေသကဖွင့်စည်းဒေသတွေမှာကြောက်ပြကောင်းနေတဲ့တကဘာလုံးကကိုဗစ် -19 ယောဂတွေအခြေအနေအရစစ်ပက်တခိုင်မှုစစ်ထိုးစစ်စင်တာအမှန်တင်ရထားဖို့ကောင်းတော့ဘောနော်တဲ့ပွဲချိုတာကလူထုနဲ့ဆိုင်သွားပြီတဲ့ပွဲရှိတဲ့လူထုကထိုက်ပြေးရလွားရသွားရလာတဲ့အခါကျတော့ယောဂကာကွယ်ဖို့အသိပညာပေးဖို့လည်းကောင်းကောင်းမဆောင်ရနိုင်ဘောနော်အခါကျတော့ယောဂကိုပို့ပြီးတော့ပြန်ပွားနိုင်တဲ့အခြေအနေဖြစ်သွားနိုင်တယ်ဘောနော်
ကမ္ဘာနှံပြားကူးစက်များ COVID-19 ကူးစက်မှုဖြစ်ပွားနေတဲ့အချိန်ဒီမှာပြည်ပခန့်နယ်မြေတွေတွင်ဆေးရဆဲကြဖို့ကုလသမဂ္ဂသူ၏မှုချုပ်ကလည်းတိုက်တွန်းပြောဆိုမှုတွေရှိနေတာပါမြန်မာနိုင်ငံတွင်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ဒေသတွင်းမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲရပ်တန့်နိုင်ခြင်းမရှိသေးပဲစစ်ရေးသိမ်းမှနေတဲ့အချိန်ဒီမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ်သတင်းပေးပို့ထားတာပါ
မြန်မာနိုင်ငံတွင် COVID-19 ကပ်ရောဂါအကျပ်တဲကာလသတင်းရယူနိုင်မှုအခြေအနေကိုမေးမြန်းတင်ဆက်ပေးသွားပါမယ်။ COVID-19 ပြဿနာရင်ဆိုင်နေရတဲ့မြန်မာနိုင်ငံတွင်မှာကာကွယ်မှုပိုင်းရောဂါကူးစက်မှုပိုင်းနဲ့ကူးစက်ခံရမှုပိုင်းတွေကိုကြံ့ကြံ့ခံရင်ဆိုင်နေရခြင်းအစိုးရပြင်ဆင်မှုတွေစီမံခန့်ခွဲမှုတွေနဲ့ပတ်သက်လို့ပြည်သူတွေဘက်ကတိထက်ပို့ပြီးသိရှိနားလည်ဖို့လိုအပ်နေသလိုဒီလိုသိနိုင်မှသာယောဂါမကူးစက်နိုင်အောင်ဆင်ခြင်နိုင်မှာဖြစ်ပေမဲ့အစိုးရရဲ့သတင်းထုတ်ပြန်မှုဘိုင်းကိုကြည့်ရင်လိုအပ်ချက်တွေရှိနေစေဖြစ်တယ်လို့ထောက်ပြလာသူကတော့ဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ NHK သတင်းဌာနကဦးတည်ဟောသူပါ
။ဂျာမန်ယူဝန်ကြီးဌာနနေပြီးတော့သူတို့တွေပုံမှန်သတင်းထုတ်လွှင့်မှုရှိတယ်။တော်တော်လည်းပဲကျွန်တော်တို့မီဒီယာတွေကလိုအပ်လို့သိကျင်တဲ့ဟာမျိုးကိုကျွန်တော်တို့အဆက်အသွယ်လုပ်တဲ့အခါမှာကြတော့အခုတော့ပဲမှာနည်းနည်းလေးကျွန်တော်တို့သိရတော့ဆိုလို့ရှိရင်ဖုန်းမကင်တာမျိုးတို့သူတို့မှလည်းအလုပ်များတော့ရှိမှာပေါ့နော်။ဆိုတော့ကျွန်တော်တို့ကဟိုအချိန်တွေကလည်းအချိန်တွေအစ်စ်ပြဟိုအရင်လိုမျိုးကျွန်တော်ကတနေရာမှာစုပြီးတော့ပုံမှန်တရားချင်းလည်းမလုပ်လို့မရနိုင်တဲ့အနေထားပေါ့နော်ကျွန်တော်ဖြစ်ပြနေတာကတော့ပြင်ကျွန်တော်တို့ဒီမီဒီယာတွေနဲ့တရားရောက်ပေါ့နော် spokesperson ကျွန်တော်ကျမအရာပဲပြည်အုပ်ချုပ်ရေးအရာပဲပြည်ကျွန်တော်တို့ဒီလိုမျိုး video conferencing လုပ်ပြီးတော့ကျွန်တော်တို့တရားချင်းလည်းမွဲဟိုဟာမျိုးတွေလုပ်ပေးစီချင်တယ်အခုကတော့မဆိုးဘူးဒါပေမဲ့လည်းဟိုတကယ်ကိုကျွန်တော်တို့ဟိုလုံလောက်တဲ့အချိန်တွေတော့လည်းဟုတ်သေးဘူးလို့ပြောရမှာပေါ့
မီဒီယာသမားတွေအနေနဲ့ပြည်အောင်စုအစိုးရဘိုင်းဘက်ကကရင်းရယူမှုဘိုင်းအကန့်တတ်တွေကြုံရကြချိန်မှာပြည်내နဲ့တိုင်းအစိုးရတွေဘက်ကမီဒီယာနဲ့ပုံမှုထိတွေ့ဆက်ဆံစီခြင်းတယ်လို့ဦးတီဟာသွေးကပြောပါတယ်။ရာဝတီသတင်းဌာနအင်္ဂလိပ်ပိုင်းအက်ဒီတာဦးကျော်စောမိုးကတော့မီဒီယာသမားတွေရဲ့ကရင်းရယူမှုဘိုင်းနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုသုံးသပ်ပြောဆိုလိုက်ပါတယ်
။ဘင်းလို့တော့ဦးရဲ့ဒီကျွန်တော်ကြည့်ကြည့်တော့ထင်ချန်ထားတဲ့သဘောတော့ကျွန်တော်သိပြီးတွေ့ရအောင်အဲဒါပေမဲ့ဒီနေ့ကိုထုတ်လွှင့်တဲ့အခါမှာစနစ်မကျတာမျိုးတွေအဲနှေးတာမျိုးတွေဟုတ်ပြီနော်အဲ့ဒါတွေတော့ကျွန်တော်တို့တွေ့ရတော့အမှန်ပဲအပြင်းနဲ့တိုင်းအလိုက်တွေရောနောက်ပြီးတော့အာမှာလည်းပဲကြိုးရိုးခွင့်ရှိတဲ့နေရာတွေမှာတော့ကျွန်တော်မြင်တာစနစ်တကျတေချာမရှိဘူးလေအထူးသဖြင့်ရန်ကုန်တိုင်းဆိုလည်းအင်တာနက်အားနဲ့တွေ့ရတော့အရင်ထဲကပေါ့အဲဒီ stress box မှာရှိသူတို့ရွေးပြီးတော့သူတို့ကပြောကြတဲ့နေရာတခုတည်းကိုခေါ်ပြောတယ်အဲဒီ COVID-19 တခုတည်းကိုပြောမယ်ဆိုရင်တင်းတယ်ထွက်နေပါတယ်တော်လေးဟုတ်ပါအဲမသိဆိုပါဘူးဒါပေမဲ့ဒီကပို့ပြီးတော့ကျွန်တော်မြင်လာတော့တောင်းမရှိသေးတယ်အနေနဲ့တော့ပို့ပြီးတော့အဲ့ဒီလိုပဲနော်အထုတ်ပေးတဲ့
ပြည်တွင်းပုဂ္ဂလိကမီဒီယာတွေအနေနဲ့အစိုးရမီဒီယာတွေထပ်ပို့ပြီးစူးစမ်းလုံဆောင်မှုတွေဖန်တီးမှုအကောင်းကောင်းနဲ့ဖန်တီးကဒီရောဂါနဲ့ပတ်သက်တဲ့အကျိုးအဖြစ်တွေကိုပြည်သူတွေနားလည်လက်ခံလာနိုင်ဖို့စူးစမ်းလုံဆောင်နေကြပေမဲ့ကန့်ကွက်မှုအချို့ကြောင့်အားနည်းနေရတာရှိတယ်လို့ဦးကျော်စောမိုးကပြောပါတယ်
ကျွန်တော်ထင်တယ်လိုအလိုအချက်တွေကတော့ရှိ ni le lu mye ne dan ye ji song a lo di ni ba chin ni le mne ya ba chit do le mne ya ba de ba plan ship le bo no a la ja le su ya bai ma lu da bo chin ma ne na le tu lu a update lu pe mye media o cha ri o mei kwen shi me so ye chin ne po pi yo information po yo ma chin ne
tri tin sat mu bai ma ပုံစံမျိုးစုံနဲ့အကောင်းဆုံးတင်ဆက်နိုင်ဖို့စူးစမ်းလှုပ်ဆောင်နေကြချိန်မှာပြည်သူတွေအတွက်လိုအပ်မှုမရှိဖို့အတွက်ဦးတီဟာတွေးကတော့အခုလိုအကြံပြုသွားပါတယ
်။တရိအဲ့ကိုပေးရုံနဲ့မကောင်းဘူးပြည်သူလူအတွက်ကိုဒီကာကွယ်ရေးနဲ့ပတ်သက်တဲ့နောက်တစ်ခါဒီယောဂပေါ်မှာနားလည်မှုပို့ပြီးမြင့်မားလာမှုတွေပတ်သက်တဲ့ပေါ်လွှင့်ချင်ရှားစီတဲ့ကျွန်တော်အင်တာဗျူးလိုဟာမျိုးတွေနောက်တစ်ခါအဲ့လိုမျိုးပေါ့နော်ဒီ story telling ကိုကျွန်တော်ဖြစ်ပေါ်တဲ့ဖြစ်ပျက်ဒီမှာဘယ်ဟာကအချိုးနဲ့အကြောင်းလဲဗျာအဲ့ဒါဆိုလို့ရှိရင်ဒီ story ကိုကုသမှုတစ်ခုရဲ့ story ကို edit လိုက်ကြလိုက်ရင်ကျွန်တော်တို့ဒီစက်တန်တဲ့လူတွေတနေ့လူဖက်စီတွေမှာတနေ့အတိုင်းဝိုင်းတွေဆင်ကျင်းမှုတည်သွားတော့
တည်င်းထုတ်ပြန်မှုနှောင့်နှေးတာတွေကြောင့်မလိုလားအတဲကောလာဟာလာတွေနဲ့တည်င်းတူတွေပြည်သူတွေအကြပြတ်နှက်မှုမဖြစ်ဘူးတည်င်းသမားတွေဘက်ကတည်င်းထုတ်ပြန်မှုဘိုင်းကိုလည်းဒီထပ်ပို့ပြီးလွတ်လပ်ဖို့လိုအပ်နေတယ်လို့ထောက်ပြနေကြပါရှင်ကျွန်မမိခါပါရန်ကနေတည်င်းပြဖို့ထားတာဖြစ်ပါတယ်
UA Mobile Season ရဲ့ Video နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application မှာနေ VOE Season တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းအင်းဆောင်မတွေအပတ်စဉ်ကားတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဟုတ်ပါရှင်ခင်ဗျာ။ဂုဆလတ်နားဆင်ရမှာတော့ပတ်စဉ်တင်ဆက်နေကြမြန်မာရေးသူတွေဖြစ်ပါတယ်။ COVID-19 ကရောဂါကိုကင်တွယ်ဖြစ်ရှင်းဖို့အတွက်မြန်မာနိုင်ငံမှာစီးပွားရေးအင်အားလုံလောက်ခိုင်မာမှုရှိပါရဲ့လား။အထူးသဖြင့်ပိုမိုလိုအပ်လာမဲ့ကျန်းမာရေးအဆုံစိတ်ကိုဘယ်လိုရှာဖွေဖြစ်တင်ရမလဲဆိုတာတွေကိုမြန်မာပြည်သူတို့ဒေါက်တာတင်မောင်သားနဲ့ကျွန်တော်ကြိုဆန်တာဒီဘက်မှာဆွေးနွေးပါရစေ။အခုလောလောဆယ်အခက်ကြုံနေတဲ့စီးရဲသားတွေကိုနိုင်ငံတော်ကပံ့ပိုးနေမှုနဲ့ပတ်သက်ပြီးတော့ဒေါက်တာတင်မောင်ကအခုလိုစတဲ့သုံးသပ်ပါတယ
်။ကျွန်တော်တော့ထိရောက်တယ်လို့ထင်ပါတယ်။လုံးဝယာနှုံးပြည့်ဖြစ်တယ်လို့တော့မဆိုလိုပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မှာကအခွန်ဆောင်တဲ့စနစ်ဝင်ငွေကြီးညာတဲ့စနစ်ဒါတွေမရှိပါဘူးနောက်တစ်ခါဆင်းရဲမှုပေါက်ကြော်ရေးလုပ်ငန်းစဉ်မှာလည်းဘယ်သူကဆင်းရဲတယ်ဆိုတော့ဖော်ထုတ်တတ်မှတ်တာမရှိပါဘူးเนาะ2012တုန်းကဆင်းရဲမှုပေါက်ကြော်ရေးကျွန်တော်တို့အလို့ရဆွေးနွေးပွဲကြီးလုပ်တယ်အဲ့ဒီမှာအဲ့ဒီတုန်းကတံပရာဦးသိန်းစိန်နဲ့အတိုက်ခံခေါင်းဆောင်ပန်နယ်ဒီခေါင်းဆောင်ဒေါ်ဆန်းစုကြည်တို့တွေ့ရတယ်တစ်ဆက်တည်းမှာပဲနောက်တစ်နှစ်လောက်ကြာမှလူမှုဖူလုံရေးအလို့ရုံဆွေးနွေးပွဲကြီးလုပ်တယ်။ဒါပေမဲ့ကျွန်တော်တို့မှာဘသူတွေကတကယ်ထောက်ပံ့မှုလိုအပ်တယ်လဲဆိုတာသတ်မှတ်ပေါ်ထုတ်ထားတာမရှိပါဘူး။စံနှုန်းလည်းမရှိပါဘူး။ကရောဂါဖြစ်တဲ့ခါမှာကျွန်တော်တို့အဒီအညာလုံဆောင်ရတာပါ။ဒီချိန်နေတဲ့ကနေကိုက်တွယ်ကိုဝန်ထားဖို့လိုမယ်လို့ထင်ပါတယ
်။ဒါပေမဲ့အခုတော့ဆိုရတော့လုံးမရှိတဲ့လူတွေဝင်းဝင်းရှုပ်တွေကူညီထောက်ပံ့တယ်ဆန္ဒရှိခါရီပေးတယ်ဒေသဝန်အဖွဲ့တွေရှိတယ်နောက်ဥရောပသမဂ္ဂလည်းအလုပ်တွေမဲ့ဖြစ်သွားတဲ့လူ4000ခွဲဒေါ်လာဘယ်လောက်ပေးမယ်ဆိုတဲ့ချင်းပိုင်ဟာရီကောနေရာမှန်ကန်တော့ရောက်မယ်ချမလာပြီပါအကူအညီရတာပြီးတော့အဲဒေသဝန်တွေကူညီနေကြရတာတွေကတော့တော်ပြီထိရောက်တဲ့ချင်းပါတယ်အ
များလို့တော့ရောက်မှာပါအရာနှုံးပြေမှာတချော်တာလေးတွေတော့ရှိနေပါတယ်အခုအရေးယူသွားတာတွေလည်းရှိနိုင်ပါတယ်။ဒါပေမဲ့ရန်နုံတော်တော်များများကတော့တကယ်နေတဲ့သူတွေကိုရောက်ပါလား
။ PIN number တွေကိုပြည့်ရအပြင်စီးပွားရေးလုပ်ငန်းတွေသင်တန်းရေးအတွက်လည်းနိုင်ငံတော်အစိုးရကစံပုတ်ပေးမယ်လို့ကြားပါရတယ
်။သေစိတ်တော့ကျွန်တော်မသိဘူးပေါ့နော်။ချိုးနိုင်ငံတွေမှာလောက်တာကတော့အဲ့လိုစီးပွားရေးလုပ်ငန်းတွေကိုတောက်ပတ်ကူညီတဲ့အခါမှာလက်ရှိဝန်ထမ်းတွေကိုဆက်လက်ထိန်းသိမ်းထားမယ်ဆိုတဲ့အခြေအနေပြီးရင်လက်ရှိနန်းဒီကိုလာစားပုံတရားတော့ချိုးဆက်ပြီးမယ်ဆိုရင်စတဲ့ချင်းတမချက်တွေနဲ့အကူအညီတွေကိုလုပ်ပါတယ်မြန်မာနိုင်ငံမှာတော့အဲ့ဒီလိုလုပ်တယ်လို့ကျွန်တော်ခုထိတော့မကြမ်းမိသေးပါဘူးဘယ်လိုဖြစ်ရင်အလုတ်လက်မဲ့မဖြစ်စေဖို့တာဝန်ကပဲဖို့ဆိုတဲ့ဘူဝါဒနဲ့ထိဆက်ပြီးတော့ထောက်အညီကိုဆောင်ရွက်တာပြေပါမြန်မာနိုင်ငံမှာလည်းအဲ့ဒီလိုစားစရာကောင်းတယ်လို့ထင်ပါတယ်
ပုဂ္ဂလိကကံတမ်းမှာလုပ်နေတဲ့အလုပ်ကမာတွေတော့ခင်ဗျာသူကြတော့ပုဂ္ဂလိကလုပ်ငန်းတွေရဆိုင်ပါတယ်ယူဆိုဆက်ရပြလိုက်ရလို့
လုပ်လည်းမဖြစ်သွားတယ်အဲ့ဒီကိစ္စမျိုးရှိနေတော့တကယ်တော့ပို့ပြီးတော့အရေးကြာတာလုပ်ငန်းကြီးရဆိုင်တော့ပို့ပြကနာကိုကူညီပံ့ပေးရမယ်အပိုင်းလေလို့မထင်ပါနဲ့အဲ့ဒါကမြန်မာနိုင်ငံဘယ်လိုမြင်ချင်ပါလဲလုပ်ငန်းကြီးဆိုင်ပေါ်တာကတော့ရေကွာချင်းစားနိုင်ငံတွေမှာလည်းဒီလိုကရောဂါပြတာတွေကြုံလာတယ်ဒါကြောင့်မို့
supply chain လို့ပြောတဲ့ချင်းရှိခုလို့မှာထိခိုက်တဲ့ပေါ်ပါပဲဆိုတဲ့အခါကျတော့အဲ့ဒီလုပ်ငန်းတွေပြတ်သွားမလားမပြတ်ဘူးလားဆိုတာကသူတို့ရဲ့
ချွန်းနိုင်ငံမှာဆိုရင်သူတို့လုပ်ငန်းရှင်တွေကအစိုးရကိုပြဆောင်မဲ့ပုံတွေကိုသင်္ကန်ထားတာထောက်ပေါ်လာကြတော့ဘာလို့နောက်ပြီးတော့လိုအပ်တဲ့အရင်းကြီးတွေလည်းထောက်ပံ့တယ်ကြားပါမြန်မာနိုင်ငံမှာအဲ့လိုလုပ်ငန်းမျိုးကြားပါလားကြောက်ဖြစ်နေပါလားအဲကျွန်တော်ပြောတင်တာပေါ့နော်ဥမာအားဖြင့်ထောက်ပံ့တာဒါမှပဲသမားအင်အားဘယ်လောက်ရှိလဲဝန်ထမ်းအင်အားဘယ်လောက်ရှိလဲအခွန်ဆောင်ရွက်မှုကဘယ
ောက်ပံ့မယ်ပံ့ပိုးမယ်ဆိုတာကဘယ်အတွက်သုံးမယ်လို့ဆရာနားလဲပါလဲဘယ်လောက်ပြောင်းမှုရှိမယ်ထင်ပါလဲ
အစောစောပြောတဲ့နေ့နောက်သွားတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုလုပ်ငန်းတွေကိုထောက်ပံ့ဖို့ယူရတာပေါ့နော်အခုဖြစ်တော့ကျွန်တော်ဒီလောက်ကိုကျင်းအစုအကျင်းကြရဆိုလို့ရှိတော့ကြီးသွားလုပ်ငန်းပါတယ်နောက်ပြီးတော့အသေးစားရဲ့လာစားတဲ့မှုလုပ်ငန်းတွေပါတယ်ပေါ့နောက်ပြီးတော့ကျွန်တော်တို့အထက်လုပ်ငန်းတွေပါမယ်နိုင်ငံရေးပုံတွေတကြောလုပ်ငန်းတွေပါမယ်ဆရာရှိပြီးပြည်ညာသားသားဆုံးပါတယ
်နောက်တစ်ခုကမြန်မာနိုင်ငံမှာဘူးဖြစ်လာနိုင်တဲ့လာလာလောလောဆယ်ဖြစ်နေတဲ့ပြဿနာကိုကင်တွယ်ဖို့အတွက်စကမ်မာရေးသုံးသိတော့ဘယ်လောက်ထိခိုင်ခိုင်မာမာရှိရဲ့ထင်ပါလဲဒါသာပူပြီးတိုင်းဘယ်လိုနည်းနဲ့ဆုံးရပြင်းနေချင်ပါလဲ
အခုဒီမှာတော့ကတ်ရဲ့စီးပွားရေးကိုဆက်ပြီးကြည့်ဖို့လုပ်နေတယ်ကျွန်တော်တို့ဒီဘက်နောက်ပိုင်းမှာဆိုလို့ရှိရင်ဒီကတ်ကြည့်လို့သွားတယ်ဖြစ်လာမယ်စီးပွားရေးဟာအရင်တုန်းကပုံမှန်ချိန်နဲ့မတူဘူးပုံမှန်အစ်စ် new normal ဆိုပြီးတော့ပြောလာတာရှိပါတယ်အဲ့တော့ပထမဆုံးကမြန်မာနိုင်ငံပဲပုံမှန်အစ်စ်ဆိုတာကဘာဖြစ်မလဲဆိုတာကိုကျွန်တော်ညွှန်ပြမြင်ကြည့်ဖို့လိုလိမ့်မယ်ထင်တယ်။စကားဝိုင်းခွဲဖို့လိုလိမ့်မယ်ထင်တယ်။ဆွေးနွေးပြောဆိုပုံပေါ်ကြည့်ဖို့လိုလိမ့်မယ်ထင်တယ်။အဲ့ဒီပုံမှန်အစ်စ်ကိုသွားဖို့အတွက်ကျွန်တော်တို့ဒီဘက်ကနေမှ budget တွေကိုတင်ဖွဲ့စည်းဖို့တယ်လိုလိမ့်မယ်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ပုံမှန်အစ်စ်ဆိုတဲ့အနာဂတ်ကိုမသွားပြရမှာကိုအဲ့ပုံမှန်အစ်စ်ကိုသွားဖို့အတွက်ကာယောဂါအတွင်းထဲမှာဆောင်ရွက်ရမယ်သုံးဆွဲရမယ်ငွေကြေးပမာဏကမသေးပါဘူး။စောစောကပြောတဲ့ကြာဒီအလုံးနဲ့နဲ့အောက်ခြေလူတို့ကိုထောက်ပံ့ဖို့ဒါကဒီလိုအခု10ရက်7ရက်နဲ့ပြီးမဲ့ကိစ္စမဟုတ်ပါဘူးနော်ကျွန်တော်တို့ရေရှည်ကြီးနောက်နေ့နေ့ဒီကျွန်တော်တို့သွားခေါင်းသွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်မို့အဲ့ဒီအခုဖြစ်နေတဲ့ကာယောဂါကြောင့်တက်ရောက်လာတဲ့အချက်တွေကိုလည်းကျွန်တော်ပြန်လဲစဉ်းစားလို့မယ်စဉ်းလဲစဉ်းစားနေတယ်လို့ကျွန်တော်ထင်ပါတယ်နော်ဘတ်ဂျက်ကတော့အသင့်ဖြစ်သွားပြီဒါပေမဲ့ဘတ်ဂျက်ကိုမကြည့်ကျွန်တော်မကြည့်နိုင်တော့ဘူးအဲ့တော့အခုပြန်ပြီးတော့ဖွဲ့စည်းမယ်လို့လည်းကျွန်တော်ထင်ပါတယ
်မြန်မာနိုင်ငံရဲ့ဘတ်ဂျက်ကိုကြည့်ရင်ကာကွယ်ရေးအသုံးစရိတ်မကြပါဘူးကျွန်တော်များများလည်းအဲ့လိုဖြစ်ပါမှာဒါပေမဲ့ကျန်းမာရေးအသုံးစရိတ်နေပါရင်မြန်မာကတော့မြန်မာဟာတော့ကိုစူးစူးဝါးဝါးနေနေရဆိုတာပြောပါတယ်ဆိုတော့အဲ့ဒီကိစ္စမှာကာကွယ်ရေးအသုံးစရိတ်ကိုများခုံပြီးတော့ကျန်းမာရေးဘက်ကိုပူပေးလာနိုင်မဲ့အခြေအနေမြန်မာနိုင်ငံမှာရှိပါမှာ
ဒါကတော့တပ်မတော်ပေါ်မှာအားကြီးမှုတည်လိုက်မယ်လို့ထင်တယ်။တပ်မတော်ကဘလောက်ဖြည့်ကြည်ကြည်ပြန့်ပြန့်စဉ်းစားပြီးမယ်။မိမိရဲ့ကောက်ွယ်ကိစ္စတခုလည်းမကနဲ့လုံခြုံရေးပြဿနာကိုကြည့်လိုက်ပါပါ။တခြားသောလုံခြုံရေးကဏ္ဍတွေကိုပါထည့်သွင်းစမအဖြစ်စတဲ့အခါကျမကြီးအားစပြီးတော့ပေါ့နော်။ဆိုတော့ဒီလုံခြုံရေးအမျိုးဘလောက်ဖြည့်ချက်ပြီးစဉ်းစားနိုင်လဲဆိုတဲ့ပုံနဲ့လည်းတည်လိုက်မယ်လို့ထင်တယ်။ခုကယောဂဖြစ်တဲ့အတွက်ကြောင့်ပေါ့လို့ကာကွယ်ဝန်ကြီးဌာနရဲ့ဘတ်ဂျက်ကလျှော့ရမှာပါ။တခြားသောဌာနတွေရဲ့ဘတ်ဂျက်တွေကလည်းလျှော့ရမှာပါဆိုလိုတာကအခု90မှာအရေးကြီးလို့နေတဲ့မှာအဖြစ် testing ပြောရတဲ့ percentage စစ်ဆေးမှုပြီးရင်ကျမရေးအနေနဲ့ဆောက်ရှောက်ရမယ်အထူးကျမဆောက်ရှောက်ရမယ်အကိစ္စမျိုးတွေနောက်ပြီးတော့ tracking ပြောတဲ့ကျွန်တော်တို့ဘယ်သူကရောဂါဖြစ်တယ်လဲဆိုတော့ live ပြီးတော့ကြည့်ရှုရမယ် application တွေပို့ကိစ္စတွေတူစမှာပဲနောက်ပညာပေးရေးလုပ်ငန်းတွေပေါ့နော် data set budget တွေကိုပူတူးမြင့်လုပ်ရမှာပါအဲ့ဒီအကောင့်ရေးဝန်ကြီးကသူ့ budget ကိုပါမလွဲမသွေပြပါ short ချရပါပါပဲเนาะအဲ့ဒါကိုတောက်ခံနေမှဆိုရင်တော့ဒီလူလူတူတရားလုံးနဲ့
ဒီစရာနေမယ်လို့ကျွန်တော်တို့အဲ့လိုထင်တယ်ကျွန်နိုင်ငံတွေကျွန်နိုင်ငံရေးခမောင်တွေစဉ်းစားကြပြီးရောအကြောင်းသိဆုံးတာတဲ့တန်းကြီးစွဲရေးကြာရှင်းလို့သူစဉ်လောက်ဝယ်ရခမောင်တန်းကြီးစွဲရေးကြာရှင်းတော့လို့အနိုင်ဘင်းနဲ့တရားမှတ်တွေကပုံများလိမ့်မယ်ဆိုတော့ပြောရလဲကြားလိုက်ပါတယ်ဆိုတော့အဲ့လိုပုံစံမျိုးနိုင်နောက်ဒီမှာလည်းရောအကြောင်းသိမှာဖန်တွေကပုံပြီးကြည့်ရလို့ညီမကြီးတက်ပြင်ရရှ
ြင့်နံပါတ်လက်ရှိသဘောတော့စီးပွားရေးကိုကယ်ဖို့ပုံပြီးအတန်းတဲ့သဘောပေါ့နော်အဲဒါပေမဲ့အဲ့ဒီတွဲပြီးစဉ်းစားတာကဒီမှာတဲ့ဆက်ဆက်စလာပုံဖြစ်တယ်လို့ယူဆကြတဲ့ပညာရှင်တွေရှိပါတယ်ဥပမာ New York Tech တို့ကဒီပဲစူရစီးပွားပညာရှင်ပေါ်လာလို့နောက်ပြီး Harvard Tech တို့ကပညာရှင် MIT ပညာရှင်တွေနောက်ပြီး UK Imperial College ပညာရှင်တွေသူတို့ထုတ်ထားတဲ့စာတမ်းတွေမှာဆိုလို့ရှိရင်တို့ကကာယောဂါကိုလည်းတိုက်မယ်စီးပွားရေးကိုလည်းပြန်ဖွင့်ဖို့အတွက်ပြင်ဆင်နေဆိုတဲ့ဒီကဘုံရောင်းချင်းကကြောက်ပြေးပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်လည်းအခုသွားနေတဲ့နော်လုပ်ပုံကိုကြည့်ရလို့ရှိရင်ကာယောဂါကိုလည်းကျွန်တော်ကြိုက်ွယ်မယ်နော်။ကြီးမားရေးကိုလည်းနင့်နာအောင်ကျွန်တော်လှုပ်ဆောင်မယ်ဆိုတဲ့လက်ထားတွေကိုလည်းတွေ့ရပါတယ်။စဉ်းစားဖို့ပို့တော့အသေးစိတ်လေးစဉ်းစားဖို့ပဲလို့ဒီလိုတော့ကျွန်တော်ထင်ပါတယ်။ဒါကလည်းဖြစ်နေတဲ့အရေးပေါ်ခြေလျာအဲ့ဒီဘက်ကိုအယုံမရောက်သေးတာဖြစ်ဖြစ်ပါလား။
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ကြံပေးပြန်ခြင်းပြီးတော့ viewer ကနေပြီးတော့မြတ်တာဒေလဆောင်ကနေမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေနေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်စာချက်တွေကိုရင်ဖွင့်လာရေးခြင်းကြောင့်ဆိုရင်တော့ကျမတို့ viewer ကိုစာရေးသားဖို့ဖိတ်ခွာရတယ်နော်။စာရိုက်ကနေစာဖို့မယ်ဆိုရင် viewer American တဲ့မြန်မာပိုင်းစီစဉ်လို့လိမ့်ပြီးတော့စာရိုက်တတာအမှတ်155ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားကြပါလိမ့်။ email ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့မြန်မာပြည်ကပေးစာများအစီအစဉ်တွေဆက်ရေးတဲ့အခါ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မှာဝိုင်းစာမျက်နှာဖြစ်တဲ့ VOA Bams News ရဲ့စာမျက်နှာကိုတွားပြီးတော့ကျမတို့ဒီကို message ပို့နိုင်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
COVID-19 ကူးစက်ပြန့်နှံ့မှုရောနေစီအတွက်ရုံးနေလူတွေစည်းစမ်းတွေကိုပတိပီးလူစုလူဝေးတွေကိုရှောင်ကျဉ်နေကြကြအောင်ရန်ကုန်ပြည်လက်မှတ်တွေပေါ်မှာတွာလာလို့ရှောင်မှုတွေဟာတိတသာရောနေကြဆင်းသွားတာပါလုပ်ငန်းတော်တော်များများကိုရန်နာလိုက်ကြပြီဆိုပေမဲ့အစားအသောက်နဲ့ဆက်ဆက်လုပ်ငန်းတွေနဲ့စီဝါကုသမှုနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေပါဝင်ရန်နာဖို့မလွယ်ကူသေးတဲ့လုပ်ငန်းတွေကတော့ဆက်လက်ပြီးတော့လည်ပတ်နေတာကိုတင်ပြနေရပါတယ်မြန်မာနိုင်ငံမှာ COVID-19 ကပိုကူးစက်ခံရသူတွေကိုဖော်ထုတ်တွေ့ရှိမှုဟာစက္ကန့်ပတ်ဝန်းကျင်သာရှိသေးတယ်ဆိုပေမဲ့ကူးစက်ခံရတဲ့သူတွေထဲမှာတက်သေးဆုံးတွေရှိလာတာကြောင့်စိတ်ပူကြအောင်မဲ့အနေအထားတစ်ခုလို့ဆိုရမှာလက်ရှိအချိန်ဟာ COVID-19 ကာဝေးရေးအတွက်အရေးကြီးဆုံးအချိန်ဖြစ်နေတာကြောင့်ပြည်သူလူထုနဲ့လူစုဝေးပြုလုပ်မှုတွေကိုရှောင်ပြီးတက်နိုင်တဲ့နေရာနေရင်ဒကြကာလကိုရင်ကစားပဲဖြတ်ကျော်တင်တယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကတော်ပါတယ်
။အခုအချိန်ဟာ COVID ယောဂနဲ့ပတ်သက်ပြီးတော့ရေးအရေးတဲ့အရေးကြီးဆုံးအချိန်ကိုရောက်ရှိနေပါပြီ။မြန်မာပြည်မှာပထမဆုံးနိုင်ငံသားပြန်လူတာတွေမှာယောဂပိုကူးဆက်တာတွေ့ရတယ်။နောက်ပိုင်းမှာသူတို့နဲ့ထိတွေ့တဲ့လူတွေကိုယောဂပိုကူးဆက်တဲ့အစီအရောက်နေပါပြီပေါ့နော်။နောက်တစ်ဆင့်အနေနဲ့ကတော့အဲ့ဒီလူများနေတစ်ဆင့်ဆင့်ပွားပြီးတော့လူတိုင်းလူတိုင်းမှာယောဂကူးစက်လာနိုင်တဲ့အခြေအနေမျိုးထိပေါ်လာနိုင်တဲ့အတွက်အခုအချိန်မှာဒီကိုဗစ်ယောဂါမပြောင်းဖို့အတွက်ဝယ်ဖို့ရည်ကြီးဆုံးအချိန်ကိုရောက်ရှိနေဖြစ်ပါတယ်ဒီအချိန်မှာလူတိုင်းကိုယ်စီတူးချင်းယူဝင်ရို့လိုပါတယ်ဒါကြောင့်မလို့ပထမဦးဆုံးအကြံပေးထားတဲ့အတိုင်းမိရဲ့အိမ်မှာပဲနေဖို့လိုပါတယ်ရည်ကြီးချောင်းရမရှိဘဲနဲ့အပြင်ကိုမထွက်သင့်ပါဘူးနောက်တစ်ခါဒီအခုရောက်ရှိလာနိုင်တဲ့တင်းကြံမှာရေကစားခြင်းမျိုးကိုလုံးဝရှောင်ကျဉ်ဖို့လိုပါတယ်
တခြားကလာမှာရေကစားဝင်ပေးရင်မပေးရင်လည်းပတ်သက်ပြီးပြည်သူလူထုကြားမှာအမြင်မျိုးရှိနေကြတာပါအခုချိန်မှာတော့တခြားကမှာရေမကစားသင့်ဘူးဆိုတာကိုလူများစုကနားလည်လက်ခံလာကြပြီဖြစ်ပါလေတခြားကလာကျော်တဲ့အထိပြည်သူလူထုအားလုံးတည်ညွတ်တဲ့ home stay နေပေးကြမယ်ဆိုရင်မြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်မှုတွေနေပါတော့နိုင်တယ်လို့မျှော်လင့်နေကြတဲ့သူတွေလည်းရှိပါတယ်အိမ်ထဲကမထွက်ပေးနိုင်မှ home stay နေပေးနေတဲ့အချိန်မှာယောဂကူးစက်ခံရမှုရှိအောင်ဘလူးအချက်တွေကိုလိုက်နာဆောင်ဖို့လိုပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုအကြံပေးပါတယ
် virus ပိုးကိုယ့်ရဲ့ခန္ဓာကိုယ်မဝင်အောင်ကာကွယ်ဖို့ဟာနံပါတ်၁ပါနမကအကြေးများကိုယ့်ရဲ့ခန္ဓာကိုယ်ကိုဝင်ရောက်ခဲ့တယ်ဆိုရင်တော့အနေမရှိအောင်ဆောင်ရွက်ဖို့ကဒုတိယချက်အဲ့တော့ဒီချက်နှစ်ချက်ကိုဆောင်ရွက်ဖို့လိုပါတယ်အဲ့တော့အများသိပြီးဖြစ်တဲ့အချိန်မိမိခန္ဓာကိုယ်တွင်းကိုဒီပိုးမဝင်ရောက်ဖို့အတွက်ကိုအရေးကြီးဆုံးကတော့လူတွေနဲ့ခတ်ဝန်းနေရမယ်အခုဆိုလို့ရှိရင်6ပေအကွာလောက်ကနေရမယ်အပြင် try mask နော်ဒါနှကောင်းစီးတက်ထားပါမယ်ပြီးတဲ့အခါမှာကိုယ့်ရဲ့လက်ကကိုယ့်ရဲ့မျက်နှာကိုတတ်နိုင်သွေးမရောက်အောင်ယူဆရမယ် Let's see the car, the Babi City kind of meet up, Pippi Koyamiana, now, Leja and Nitanu, Pippi Sada Kani, Pippi Go, Sendija, he said, and his cancer, Tanjeloa may be, Ye Nasavia, Sendabi Wusu, you know, Narodi, let's see, Tansin see you, don't you be a second Nasaja, Tansin be Lua Bari, Daga, Koya Kana Gure, who, the Varas woman will help you. Not going to meet a mazo, Lumia, kind of twin and Pissi Pissi. ဘုဒ္ဓဆီဖြန်ထားပြီလို့လည်းရတယ်เนาะဥပမာတစ်ခါလက်ခံဘူးเนาะနောက်တစ်ခါဒီတကားချက်တွေရှိတယ်เนาะနောက်စာရေးကိရိယာပစ္စည်းဖြစ်မယ်ကိုယ်ကံရည်ရဲ့ပုံမျက်နဲ့ပြင်ဒီတကားဒီစပွဲနဲ့ပြင်ပါမယ်ကလထိုင်လက်တနည်းဖြစ်ပါမယ်ဒါတွေကိုဘုဒ္ဓဆီဖြန်ပြီလို့လည်းရပါတယ်ဒီနည်းနဲ့ဆရာတို့ကကိုယ့်ရဲ့ပတ်ဝန်းကျင်မှာဗိုင်းရပ်စ်မရှိအောင်အဝယ်ထားလို့ရပါတယ်
အဲနောက်ဆုံးတစ်ခုနဲ့တစ်ခုဒါမှမဟုတ်ရောဂါတွေပါတစ်ခုနဲ့တစ်ခုကုလစက်ဆံမှုမရှိအောင်ကွန်ပလီလော့ဒ်ဒေါင်းမလုပ်နိုင်သေးတာကိုဗစ်-19ရောဂါကိုကူးစက်ခံရဖို့အခွင့်အရေးရှိနေတာပါရောဂါကူးစက်ခံရနိုင်တဲ့အခွင့်အရေးတွေကိုတက်နိုင်သမျှချော့ချပေးဖို့လိုသလိုမထင်မဲ့ဖက်ရောဂါကူးစက်ခံရမယ်ဆိုရင်လည်းရောဂါပြင်းထန်မှုမရှိအောင်မိမိခန္ဓာကိုယ်ရဲ့ရောဂါတိုက်ထုတ်နိုင်တဲ
င်တော့တီးရဲ့အသီးနှံလေးပူစားပြရပါမယ်ရေများများတောက်ပြရပါမယ်ရှောင်းရံကတော့ဆေးလေးအရက်ကိုဒီ၃မျိုးလုံးကိုလုံးဝရှောင်းကြည့်ပါတယ်နံပါတ်1အနေနဲ့အိတ်ချိန်တနေ့ကို9နာရီကနေ9နာရီလောက်အိတ်ချိန်ရှိပါသေးအေးဝဝအိတ်ပါလိုအပ်လို့ရှင်နေကင်းနေ့လေးမှာဒေတာအိတ်လို့လည်းရပါတယ်ရှောင်းရံနေနေကတော့ညင်းတဲ့အထိเนาะဒီအင်တာနက်အွန်လိုင်းတွေသုံးဆွဲခြင်းကိုဒီ12 12နာရီကျော်တဲ့အထိသုံးဆွဲခြင်းကိုရှောင်းကျင်သင့်ပါတယ
်မြန်မာရိုးရချန်ကာလအချိန်တွေမှာရေကစားလာတဲ့လူစုလူဝေးပြုလုပ်တာတွေကိုရှောင်းကျင်ပြီးအိမ်ထဲမှာချမ်းသာရည်ညင်ညောင်းနေထိုင်ရင် COVID-19 ရောဂါကူးစက်ပြန့်နှံ့မှုနဲ့ပတ်အောင်ဝန်ဝန်ကြိုးပမ်းဆောင်ရွက်ဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်သွ
ားရုံးမြင့်တဲ့စီစဉ်တွေကိုဒီမိုကရေစီမြန်မာတန် DVV ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင် DVV ရုပ်သံဆောင်ကနေပြီးတော့နေ့စဉ်ည10နာရီနဲ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေတာ VOA Asset 17နဲ့ Mia Set 2တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာငန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်။
လာပါ view ရဲ့တပည့်အားကစားသတင်းတွေကိုတင်ဆက်ပြတော့မှာဖြစ်ပါတယ်။ဒီဘောဥက္ကဋ္ဌ Gian Infantino ကတော့ဘောလုံးပွဲတွေကိုအချိန်မတန်ကမှပြန်မဆောက်ဖို့တတိပေးလိုက်ပါတယ်။ဆိုစလန်အာပိုင်ဒီဘက်က FIFA ဥက္ကဋ္ဌဟောင်းဆက်ဘလက်တာကိုရဆွထားတဲ့အမှုတစ်ခုကိုပြန်ရုပ်သိမ်းလိုက်ပါတယ်။ဘာသာသင်းရဲ့ဒါရဖက်ဝယ်6ရောက်နှုတ်ထွက်သွားခဲ့ပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ။နာဗရကယောဂဖြစ်နေချိန်ကာလအတွင်းမှာဘောလုံးပွဲတွေကိုအချိန်မတန်ခင်မှာအ мян ပြန်စကြဖို့ FIFA ဥက္ကဋ္ဌကသတိပေးပါတယ်။ဘောလုံးပွဲတွေကိုအချိန်မတန်ခင်ပြန်စတာဟာတာဝန်မဲ့ရရောက်တယ်လို့ဖွဲ့ဝင်နိုင်ငံ112နိုင်ငံဘောလုံးအဖွဲ့ချုပ်တွေကိုတောက်ချနေက FIFA ဥက္ကဋ္ဌကပြောလိုက်တာဖြစ်ပါတယ်
။ At this moment at FIFA we have three things in our mind and here they are in order of priority. First, health.Health has to come first.
ဘူချေမာဖီဗာကဥစ္စာပေးစဉ်းစားရတာသုံးရှိပါတယ်။ပထမဆုံးကတော့ချက်မရေးပါ။ဘာပဲလုပ်လို့ချက်မရေးပါဥစ္စာပေးစဉ်းစားမယ်ကိစ္စပါ။ဒုတိယကတော့အခုလိုအခုကြီးတွေလိုအပ်နေချိန်မှာဘောလုံးတိုင်းပိုင်းကောင်းအောင်ဘယ်လိုပံ့ပိုးကူညီမလဲဆိုတာပါ။ဒုတိယချက်ကတော့ဥစ္စာရဲ့အခြေအနေကိုပြန်လည်သုံးသပ်ပြီးတော့အငတ်အတွက်စဉ်းစားသွားဖို့လဲဆိုတော့ Gian Infantino ကပြောသွားတာပါ။ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဥရောပကထိတဲ့ဘောလုံးပွဲတွေပါဝင်ကွာရဘန်ကအားကစားပွဲတွေကိုရပ်ဆိုင်းထားတာပါ။ဒါပေမဲ့ဥရောပနိုင်ငံတချို့မှာတော့ဘောလုံးပွဲတွေကိုပြန်စရအစဉ်ဖြစ်ဆိုပြီးတော့လေ့ကျင့်မှုတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲလုပ်နေတာဖြစ်ပါတယ်။နော်။ FIFA ဥက္ကဋ္ဌဟောင်းဆက်ဘက်တာကဒီ Caribbean ဘောလုံးပွဲတွေများသမဂိုကွာဘောလုံးပွဲတွေထုတ်လွှင့်ပြသခွင့်ရောင်းချခဲ့တာနဲ့ပတ်သက်ပြီးတော့စစ်ဆေးနေတာတွေကိုရပ်တန့်တော့မယ်လို့ဆွေးနွေးရှင်းနေကြုံကပြောလိုက်ပါတယ်။ဒီမှုကိုရုပ်သိမ်းဖို့စဉ်းစားနေပြီးတော့ဘယ်လိုအဆုံးသတ်မလဲဆိုတဲ့အလံကိုလည်းရှာဖွေနေတယ်လို့ဒီမှုနဲ့ပတ်သက်တဲ့သူတွေကိုအကြောင်းကြားထားပြီးဖြစ်ကြောင်းပြောပါတယ်။ဘာကြောင့်ဆိုတာကိုတော့ပြောသေးပါဦး။ဒါကြောင့် Mr. Blatter အနေနဲ့ဒီဘဖလာရုပ်တံထုံးခွင်တွေကိုဈေးပေါ်ပေါ်နဲ့ရောင်းချထားတဲ့ဘက်တရားစွဲခံရတော့မှာမဟုတ်ပါဘူး။ FIFA က Caribbean ဘောလုံးအဖွဲ့ချုပ်များသမဂ CFU ကို2010နဲ့2014ကမ္ဘာဖလာဘောလုံးပွဲတွေကိုရုပ်တံထုံးခွင်တွေဒေါ်လာ6သိန်းနဲ့ရောင်းချခဲ့တာဖြစ်ပြီးတော့ဒါဈေးကွက်ပေါင်းစည်းထက်အများကြီးနည်းနေတာဖြစ်ပါတယ်။ကမ္ဘာဖလာအင်ရှင်ရွေးချယ်ရေးကိစ္စအပေါ်ဝင် FIFA တွင်ကအခွင့်အရေးလိုက်စားမှုရှုတ်တော်ပုံတွေကြောင့် FIFA က Blatter ပါဝင် အလုံးမှုဆောင်ဖွဲ့တွေနဲ့ဥရောပဘောလုံးဖွဲ့တို့ရဲ့တမကဒီဥက္ကဋ္ဌဟောင်ပလတ်တင်တို့ကိုယာရုကနေထုတ်ပယ်ပြီးတော့ဘောလုံးဖွဲ့တွေကနေနှင်းနေတီပေးထားတာဖြစ်ပါတယ်ခင်ဗျာ ဘာသာနာအသင်းကဒါရိုက်တာဖွဲ့ဝင်၆ယောက်ဒီခဲ့တဲ့သတင်းပတ်အတွင်းမှာနှုတ်ထွက်သွားခဲ့ပါတယ်။ကမ္ဘာ့ဝန်ကိုရိုနာဗိုင်းကြောင့်ဖြစ်လာတဲ့အနာရေးရရမှုတွေနဲ့သင်ရဲ့လူမှုကွန်ရက်အရှုပ်တော်ကိစ္စတွေနဲ့ပတ်သက်ပြီးတော့အသင်းဘက်ကကင်တွယ်ပုံတွေကိုမိသားစုကြောင့်နှုတ်ထွက်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။အဲလိုနှုတ်ထွက်သွားတဲ့အထက်မှာဘာသာနာအသင်းရဲ့ဒုက္ခလျောက Dan Barcelona atin ha lu mu kun yet de ma atin ne patat bi pho pya pyo so ni da le ko saung ji bo twet company ta khu ko nga yan ka bi lo di company ga ogra phit win ywe khan la wa shi le tu le ko tai khai pho twet lu mu kun yet de ma account ni pen bi lo lout khe de so bi lo so swae khan ni ya ba de ogra joseph bartomu ga ro di so swae jet de ko lat ma khan be pe cha lai bi lo tu a ni ne da song dia a ma yin lout tha ma shi bu so bi lo tou myan tha ba de လုတ်ထွက်သွားတဲ့သူတွေကတော့အတင်းဥက္ခရရွေးကောက်ပွဲကိုဖြစ်နိုင်မယ့်စောစောလုတ်ဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာဒီသတင်းနဲ့တစ်ဆက်ထဲမှာပဲဘာစီလိုနာတိုက်စစ်မှုမက်ဆီဟာဒီအီတလီကအင်တာမီလန်အသင်းကိုပြောင်းတော့မယ်ဆိုတဲ့သတင်းတွေလည်းထွက်လာနေပါတယ်မက်ဆီကတော့ဒါရီဟာကောလာဟာလာရေဖြစ်ပြီးသတင်းမားတွေကိုမယုံကြားဖို့နဲ့သူ့အနေနဲ့အသင်းပြောင်းမယ်ဆိုတဲ့သတင်းတွေကမမှန်ဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာစပင်ဘတ်ကနောက်ထပ်သတင်းတစ်ပုဒ်မှာတော့ Real Madrid အသင်းကကစားသမားတွေဟာလာစာရှော့ယူဖို့သဘောတူလိုက်လို့ဆိုပါတယ်ရီယယ်ကစားသမားတွေနီးပြတွေဟာဒီလစာ10ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိရှော့ယူဖို့အသင်းနဲ့သဘောတူခဲ့ကြတာဖြစ်ပြီးတော့ဒီထဲမှာဘတ်စကတ်ဘောကစားသမားတွေလည်းပါဝင်တယ်လို့ရီယယ်မက်ဒရစ်အသင်းဘက်ကပြောပါတယ်အခုလိုလစာရှော့ယူလိုက်တဲ့အတွက်အသင်းနေအထောက်ကူဖြစ်စေပြီးတော့တခြားဝန်ထမ်းတွေအနေနဲ့လည်းလစာရှော့ယူစရာမလိုတော့ဘူးလို့ဆိုပါတယ်ငွေပမာဏဘလောက်အတိုင်းတာဆိုတော့ကိုတော့ရီယယ်မက်ဒရစ်အသင်းဘက်ကအတိအကျပြောထားတာမရှိပေမဲ့10ရာခိုင်နှုန်းရှော့ချလိုက်ခြင်းအပြင်ရီယယ်အသင်းအတွက်ယူသန်း50လောက်အကုန်ကျသာတော်စီဖြစ်တယ်လို့လည်းပြောထားပါတယ်ခင်ဗျာအင်္ဂလန်ပရီးမီယားလိဂ်မှာတော့ဘောလုံးသမားတွေကဒီကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်တိုက်ဖျက်ရေးအတွက်ရန်ပုံငွေတွေထည့်ဝင်နေကြပါတယ်ကျွန်မတို့ဝန်ထမ်းတွေအတွက်ရန်ပုံငွေတွေမတည်တဲ့အနေနဲ့အင်္ဂလန်အသင်းကောင်းဆောင်ဟယ်ရီကိန်းလူဦးအသင်းကောင်းဆောင်ဟန်ဒါဆန်တို့အပါအဝင်ပရီးမီယာလိဂ်ကစားသမားတွေဟာဒီပရဟိတလုပ်ငန်းတွေအတွက်လူတွေထိုင်နေကြဖြစ်ပါတယ်။ပရီးမီယာလိဂ်ကဘောလုံးသားတွေဟာဒီ COVID-19 ကပ်ရောဂါကာလအတွင်းမှာလစာရှော့ယူဖို့အတွက်ဖီအားပေးတာလည်းခံရပါတယ်။ဒါပြင်မန်ချက်စတာယူနိုက်တက်အသင်းဟာလည်းဒီချမ်းမာရေးဝန်ထမ်းတွေကိုကူညီပေးမဲ့အစီအစဉ်တွေကိုကြီးညာလိုက်ပြီးတော့အာစနယ်ဘက်ကလည်းဒေသခံတွေကိုအစားအသောက်တွေလူရန်အပါအဝင်အလူငွေတွေပေးသွားမယ်ဆိုပြီးတော့ကြီးညာခဲ့ပါတယ်ခင်ဗျာ။ဒီသတင်းနဲ့တစ်ဆက်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဘောလုံးသားတွေကြိုပဲ့စင်တွေဖြစ်နေယောဘကနာမည်ကြီးအသင်းတွေကဘာတော်မှာကစားကြမဲ့ International Champions Cup ပွဲစဉ်တွေကိုဖျက်သိမ်းလိုက်တယ်ဆိုတာဒီတိုင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုမှာပဲဆုံးသတ်လိုက်ပါတယ်ခင်ဗျာ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။VOA ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့ပြီး VOA Facebook အစမြန်မာနဲ့နားဆင်ကြည့်ရှုနိုင်ပါရှင
်ကုဆလပီသတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်ကမ္ဘာတော်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အတွက်အပုံငွေကိုစံငန်ထားဖို့ Donald Trump ရဲ့ဆုံးဖြတ်ချက်နိုင်ငံအားလုံးကိုတည်နေတဲ့ကြောင်းတရုတ်နိုင်ငံကဒီကနေ့ပဲတုံ့ပြန်လိုက်ပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတဲ့ကူးစက်မှုတွေကို WHO ကကြာကြာနာနာစုံစမ်းစစ်ဆေးရတယ်မလုပ်ခဲ့ဘူးဆိုပြီးအထောက်ပံ့တွေဖြတ်တောက်မဲ့အကြောင်းသမ္မတ Trump မနေ့ကကြေညာလိုက်တဲ့ပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတုံ့ပြန်လိုက်တာပါဂျမနီနိုင်ငံရဲ့ဝန်ကြီး Heiko Maas ကလည်းအပြစ်ဖို့နေတာအထောက်အကူမဖြစ်ဘူးဆိုပြီးဒီကနေ့ပဲ WHO ဘက်ကနေကာကွယ်ပြောဆိုပါတယ် ကမ္ဘာတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆ20လောက်တိုးအောင်လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပေးနေတဲ့တောက်ပံ့နေရက်ဆိုင်မဲ့အကြောင်းဒေါက်တာနယ်ထရန့်ကညင်ညာလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုစီမံခန့်ခွဲမှုညံ့ဖျင်းခဲ့မှုနဲ့ဖောက်ဝဲခဲ့မှုတွေမှာ WHO ကတ်ခဲ့တဲ့အခန်းကဏ္ဍကိုပြန်လည်တုံ့ပြန်နေတဲ့အချိန်မှာအမေရိကန်ကတောက်ပံ့နေတာတွေကိုရက်ဆိုင်ထားဖို့အစိုးရဘက်ကညွှန်ကြားထားတဲ့အကြောင်းဒေါက်တာထရန့်မနေ့ကပဲအင်ဗျူတော်မှာပြောဆိုသွားတာပါCOVID-19 ရောဂါတက်ပြေး WHO ရဲ့ချက်တွေကိုပြန်လည်တုံ့တန်နေစဉ်ရပောင်း80ကနေ90အထိအထောက်ပံ့နေဆိုင်းငံ့ထားမှာဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါရယ်အမေရိကန်ခွန်ထမ်းပြည်သူတွေရဲ့ငွေနဲ့နှစ်စဉ် WHO ကိုဒေါ်လာတန်400နဲ့500လောက်ထိတောက်ပံ့ပေးနေပြီးတရုတ်နိုင်ငံကတော့တန်40လောက်သာပေးရနေတဲ့အကြောင်းလဲပြောဆိုခဲ့တာပါမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူဖြစ်ဒီနေ့ပိုင်းအထိအတည်ပြုထားသူ84ဦးထိရှိနေပါပြီကိုရိုနာဗိုင်းရပ်စ်ရောဂါပိုးရှိသူတွေနဲ့ထိတွေ့မှုရှိခဲ့သူအမျိုးသမီးခုအမျိုးသား9ဦးစုစုပေါင်း12ဦးမှာယောဂါဆစ်ဆေးတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းလဲကျန်းမာရေးနဲ့အားစားမှုဌာနရဲ့မနေ့ဆယ်နေ့ခွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 ယောဂါကူးစက်သူတွေကသေဆုံးသူ4ဦးရှိတဲ့အကြောင်းလဲအတည်ပြုထားပါတယ်ခင်ဗျာပေါ်ရူးနေရပဲစီစဉ်ကြတော့ဒီလောက်ပါပဲခင်ဗျာ COVID-19 အရေးပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုတော့လက်တလော့ရရဆိုင်တက်မှာဖြစ်ပြီးညဘက်9နိုင်ကနေ10နိုင်နဲ့မနေ့6နိုင်ကနေ9နိုင်ဒီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ VOA စီစဉ်တွေကိုနားဆင်ကြည့်ရှုအပေးရတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်လွင်ပါခင
် This program has come to you from the Voice of America, Washington.